Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တန်ရဲ့2023ခုနှစ်နိုဝင်ဘာလ9ရက်ကျသရညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ Cincinnati Washington DC မြို့ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 2925 32ပြင် VOA website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းစပြီးနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမျက်ပေါ်မှာဂါဇာမှာဖြစ်နေတဲ့ဒီပြဿနာတွေဟာဒေတာရင်းကိုတောမွေးလို့ပြန့်နှံ့လောင်ကျွမ်းသွားနိုင်တယ်လို့ဒီအကူအညီပေးဆိုင်ရာကုလသမဂ္ဂကြီးကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းကဒီအီရန်နဲ့ဆက်နွယ်နေတဲ့လက်နက်သုံးလွှာရုံတစ်ခုကိုအမေရိကန်စစ်တပ်ကလေကြောင်းကလေတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲအပြင်းထန်ဖြစ်နေတဲ့နယ်မြေတွေကိုရှောင်ချဖို့အတွက်တရုတ်အစိုးရကသူ့ရဲ့နိုင်ငံသားတွေကိုတတိပေးလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ကျေးဇူးပါမဆင်မြတ်မရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်နဲ့ကချင်ဘက်တိုက်ပွဲဆက်ဖြစ်နေချိန်နောက်ချိုနာ TNL တန်းတက်နဲ့ PDF ကိုစစ်ကောင်စီပြန်ထိုးနေတာမှာ TNL ပြောခွင့်ရက
နောင်ချူမျိုးနဲ့ဥမခာကြီးကနာမတည်မနဲ့ဖူးစစ်စင်တလာတဲ့သက္ကသနဲ့တချက်ကကာတုံးပြီးပါလာတဲ့စီးရီးရတော့ဒီလိုဒီခပ်ပျက်စီးသွားတာ
။နောက်ဒီရှမ်းမြောက်တိုက်ပွဲအကြောင်းပဲတရုတ်ရောက်မြန်မာစစ်ဆောင်တွေအရေးပေါ်အကူအညီလိုနေကြပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်ဘက်မှာတော့ကလင်းငယ်တွေပါဝင်ပြားချေးရွာသား6ဦးအသက်ဖြတ်ခံခဲ့ရပါတယ်။အခုလိုသတင်းစာတွေအပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းစာတွေကိုစက်တိုက်နားဆင်ရမှာပါ။အခုတော့ထိတဲ့ရောက်သတင်းတွေကိုမဆင်မြတ်မနဲ့ပြောပြပေးပါမယ်ခင်ဗျာ
။ဂါဇာဒေသမှာဖြစ်နေတဲ့ပြဿနာဟာဒီဒေတာရင်းမှာတော်မီလိုမျိုးလောင်ကျွမ်းပြန့်ပွားသွားနိုင်တယ်လို့ကုလသမဂ္ဂအကျူညီပေးဆိုင်ရာအကြီးအကဲကသတိပေးလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာပိတ်မိနေတဲ့ပါလက်စတိုင်းပြည်သူတွေကိုအကူအညီပေးနိုင်ရေးအတွက်ပြင်သစ်နိုင်ငံမှာဒီကနေ့ကျင်းပတဲ့နိုင်ငံတကာအစည်းအဝေးအတွက်မှာလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့မှုချုပ်လည်းဖြစ်အရေးပေါ်အကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှုလည်းဖြစ်သူမာတင်ဂရစ်ဖစ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ War indeed is a virus that always wants to expand. And the current conflict is a wildfire that could consume the region.
စစ်ပွဲဆိုတာဟာပြန့်နှံ့အောင်ကြိုးစားနေတဲ့ virus ပိုးတစ်ခုဖြစ်ပါတယ်။အခုဖြစ်နေတဲ့ပဋိပက္ခကတော့ data ရင်းတစ်ခုလုံးကိုလောင်ကျွမ်းသွားစေနိုင်တဲ့တော်မီဖြစ်ပါတယ်လို့ကုလသမဂ္ဂရဲ့အကူအညီပေးရေးဆိုင်ရာအကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်။လုံခြုံပါတယ်လို့ဆိုနေတဲ့နေရာတွေစီကိုပါလက်စတိုင်းတွေကိုအတင်းသွားဖို့အတွက်တစ်ဖက်သက်အဆိုပြုနေတဲ့ကိစ္စမှလည်းကုလသမဂ္ဂအနေနဲ့မပါနိုင်ဘူးလို့ Martin Griffiths ကပြောကြားခဲ့ပါတယ်။ဘေကင်းဇုံလို့ပြောနေတဲ့ဂါဇာတောင်ပိုင်းနေရာတွေဟာအထူးအရောက်လုံခြုံရေးဇုံတွေဖြစ်တယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MSF အကြီးအကဲကလည်းပြောကြားခဲ့ပါတယ်။နိုင်ငံပေါင်း90ကျော်ကတာဝန်ရှိသူတွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်နေကြတဲ့ပါရီညီလာခံမှာဂါဇာကမ်းမြောင်ဒေသမှာချက်ချင်းအပြစ်ခံရပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဂါဇာမှာအခြေအနေတွေဟာပိုပိုဆိုးလာနေပြီးတော့အရတားတွေကိုကာကွယ်နိုင်ရေးကိစ္စကိုဘာနဲ့မှအပေးအယူမလုပ်နိုင်ဘူးလို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကလည်းပြောကြားပါတယ်။လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ချက်ချင်းအပြစ်ရဖို့ပြင်သစ်သမ္မတကတောင်းဆိုသလိုရေးရှည်အပြစ်ခတ်ရစဲရေးအတွက်ကိုလည်းနိုင်ငံတွေစ조사ကြရမယ်လို့ပြောကြားထားပါတယ်။အောက်တိုဘာ9ရက်နေ့ကတည်းကအစ္စရေးထောင်လျာထံမှနေတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုဟာမတ်စစ်သွေးကြွားတွေလုပ်ခဲ့တဲ့အပေါ်မှာအစ္စရေးကလက်တုံ့ပြန်တဲ့အနေနဲ့ဂါဇာကမ်းမြောင်ဒေသအပေါ်တိုက်ခိုက်နေတာပါ။ဂါဇာကမ်းမြောင်မြောက်ပိုင်းမှာနေသူတွေကိုတောင်ပိုင်းကိုဘေးလွတ်ရာသွားကြဖို့လည်းအစ္စရေးစစ်တပ်ကပြောကြားထားပါတယ်။ဒုက္ခရောက်နေတဲ့ပါလက်စတိုင်းပြည်သူတွေကိုကူညီကာကွယ်ရေးအတွက်ပြင်သစ်နိုင်ငံမှညီလာခံကျင်းပနေချိန်မှာပဲပါလက်စတိုင်းဒေသတွေအပေါ်အစ္စရေးကတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင်
။ဒီဂါဇာဒေသကအရတားတွေဘေးလွတ်ရာပြေးနေရချိန်မှာပဲအစ္စရေးနဲ့ဟာမတ်ကတော့ဂါဇာမှာတိုက်ပွဲဖြစ်ခဲ့ပါတယ်။ဟာမတ်တွေရဲ့ပြည်ကြေလကတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကအထိကပြင်ပထားခဲ့တဲ့စစ်စင်ရေးဆင်နွှဲနေတဲ့ဒီဂါဇာစစ်တီမှာအခုလိုဖြစ်ခဲ့တာပါ။ဂါဇာကမ်းမြောင်ကအခြေဆုံးမြို့ကိုအစ္စရေးတပ်ဖွဲ့တွေကုန်းချောင်းကနေတာမကလေချောင်းကပါတိုက်ခိုက်နေတာပါတိုက်ပွဲတွေကြောင့်မနေ့တုန်းကဂါဇာတောင်ပိုင်းဒေသကိုတင်းရှောင်သူ9000လောက်ရှိတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုကြောင့်ကသတင်းထုတ်ပြန်ခဲ့တာကြောင့်ဒီသတင်းပတ်အတွင်းလည်းအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအခြေပိုင်းကဒီအီရန်နဲ့ဆက်နွယ်နေတဲ့လက်နက်လို့တိုးရလောက်အမျိုးတစ်ခုကိုအမေရိကန်စစ်လေယာဉ်တွေကဖျက်ဆီးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကကြေညာချက်ထုတ်ပြန်ပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအပေါ်အီရန်တော်လှန်ရေးတံပြန်အထူးတပ်နဲ့ပတ်သက်နေတဲ့အဖွဲ့တွေဇက်တိုက်တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့က ကိုယ့်ရန်ကိုခုခံကာကွယ်တဲ့တိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားပါတယ်အီရန်နဲ့ပတ်သက်နေတဲ့ဆီးရီးယားနိုင်ငံတွေကပြတ်မှတ်တွေအပေါ်အမေရိကန်ကတိုက်ခိုက်တာတရက်နှစ်ပတ်နီးပါးအတွင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။အီရန်ရဲ့ထောက်ပံ့မှုနဲ့အရှေ့အလယ်ပိုင်းမှာရှိနေတဲ့လက်နက်ကိုင်အဖွဲ့တွေကအမေရိကန်တပ်တွေအပေါ်တိုက်ခိုက်မှုတွေတိုးပြီးတော့လုပ်နေတယ်လို့အမေရိကန်ကအပြစ်တင်နေပါတယ်။အမေရိကန်အစိုးရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့နဲ့ Israel ဖြစ်နေတဲ့ပဋိပက္ခကိုအီရန်နဲ့အီရန်ကြောထောက်နောက်ခံပေးထားတဲ့ဒီလက်နက်ကိုင်အဖွဲ့တွေကအရှေ့အလယ်ပိုင်းဒေသအတွင်းမှာပုံမကျေပြတ်တဲ့စစ်ပွဲဖြစ်အောင်မလုပ်နိုင်ရေးအတွက်ကိုလည်းအမေရိကန်ကစ조사တားဆီးနေတာဖြစ်ပါတယ်
။အမေရိကန်မှာရှိတဲ့ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့စကားစစ်ထိုးပွဲမှာ Donald Trump မပါပဲအကျိန်နဲ့ဖြစ်ခဲ့ပါတယ်။ Florida ပြည်နယ်မှာ Miami မှာကျင်းပတဲ့ဒီစကားစစ်ထိုးပွဲ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဟောင်း Nikki Haley တို့နှစ်ဦးကဥဆောင်ပြီးအကျိန်နဲ့စကားစစ်ထိုးခဲ့ကြတာပါ။ American သမ္မတဟောင်း Donald Trump နဲ့ပြည်ရင် Ron DeSantis ဟာနောက်ကလိုက်နေပေမဲ့ Nikki Haley အပေါ်ထောက်ခံမှုကလည်းပိုများလာနေတယ်လို့ကောက်ခံရတဲ့လူထုစစ်တမ်းတွေမှာဖော်ပြထားပါတယ်။ဗိုလ်သူနေ့ကကျင်းပတဲ့တတိယကြိမ်မြောက် Republican စကားစစ်ထိုးပွဲမှာ Israel Hamas စစ်ပွဲတရုတ်နဲ့ရုရှားရေးတွေဟာလွှမ်းမိုးနေခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19kHz 15953ည 25kHz 11803 ည 32kHz 9335တို့အပြင်စနေတနင်္ဂနွေမှာ 190kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရင်းနှီးညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ရုရှားနဲ့မြောက်ကိုရီးယားကြားမှာဒီစစ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတဲ့အပေါ်အမေရိကန်နဲ့တောင်ကိုရီးယားကစိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ရန်ကိုတံပြန်တားဆီးနိုင်ရေးတိုးချဲ့ထားတဲ့မဟာဗျူဟာကိုအတူအကောင်ထဲဖော်ရစ်အတွက်လည်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့ဒီကနေ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကင်ကဆိုးမျိုးတော်မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကလည်းမြောက်ကိုရီးယားနဲ့ရုရှားကြားစစ်ရေးပူးပေါင်းမှုပိုပြီးတော့တိုးမလုပ်အောင်လို့တရုတ်ကစ조사ပေးဖို့အတွက်တိုက်တွန်းတယ်လို့ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
지금 우크라이나 전쟁으로 인해서 유럽의 안보 위기가 지금 계속 고조되고 있는 상황입니다.
우크라이나 세계정 우리나라 덴마크 도내 쟁마 러시아 내 미국 코리아 자 공돼예 식예 뿌방 상연 무가 니 대역 어트 바 아조 먀 마 야라 마 마 못 바부 나이가 나가 타이완 예 소예 무 고 대역 가 퇴트 뢰 비러 미국 코리아 내 러시아 자 아니 예 시래 공돼 무 따시 예 어트 고 대역 가 아디가 칸 가 니 상연 뻬 부 어트 당코리아 내 아메리칸 가 조사 타이트 뜬 도 매 루 당코리아 내 간자 예 윈 지 박 젠 가 뻬 자 케 라 바ဟမတ်စစ်သွေးကြွအဖွဲ့ရဲ့လက်နက်နဲ့မဟာဗျူဟာပိုင်းမှာမြောက်ကိုရီးယားပတ်သက်နေသလားဆိုတာကိုလည်းအမေရိကန်နဲ့တောင်ကိုရီးယားတခါဒီတောင်ကိုရီးယားတို့ကအနီးကစောင့်ကြည့်နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဂါဇာဒေသမှာအစ္စရေးနဲ့ဟမတ်စစ်သွေးကြွကြားပဋိပက္ခတွေဖြစ်နေချိန်ဥရောပမှာယူကရိန်းစစ်ပွဲဖြစ်နေချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအရှိအလယ်ပိုင်းနဲ့အာရှကိုခီးထွက်နေတာဖြစ်ပါရဲ့ရှင်။
မြန်မာနိုင်ငံကတိုက်ပွဲတွေပြင်းထန်နေတဲ့နယ်မြေတွေကိုရှောင်ရှားဖို့တရုတ်စိုးရကသူ့နိုင်ငံသားတွေကိုသတိပေးလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာတိုက်ပွဲတွေပြင်းထန်လာနေရကနယ်စပ်ဒေသမှာတရုတ်နိုင်ငံသားတချို့ထိခိုက်သေဆုံးခဲ့တဲ့သတင်းတွေထွက်ပြီးနောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအခုလိုသတိပေးလိုက်တာပါ။တိုက်ပွဲကြောင့်တရုတ်နိုင်ငံဘက်ခြမ်းနယ်စပ်ဒေသမှာတရုတ်နိုင်ငံသားတချို့ထိခိုက်သေခြင်းမှုတွေရှိခဲ့တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကပဲကန့်ကွက်ထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာတော့ဒီကုန်စည်နှုန်းအညွန်ကိန်း CPI ဟာအောက်တိုဘာလအတွင်းမှာ3%အောက်ကိုကျဆင်းသွားခဲ့ပြီးတော့ကုန်ထုတ်လုပ်မှုတန်ဖိုးကလည်းနောက်ထပ်ကျဆင်းသွားတယ်လို့တရုတ်စီးအင်းဘျူရိုကထောက်ပြပါတယ်။ကုန်စည်နှုန်းတွေဟာလေးလအတွင်းမှာဒုတိယအကြိမ်ကျဆင်းသွားတဲ့အတွက်လေပတ်ငွေတွေကျုံသွားပြီးတော့ deflation ဖြစ်မဲ့ဆိုးရိမ်မှုတွေလည်းပြန်လည်ထွက်ပေါ်နေပါတယ်။ဒီနေ့ကြာသပတေးနေ့မှာထုတ်ပြန်တဲ့ကိန်းဂဏန်းတွေအရ CPI အညွန်ကိန်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကထက်ကို3.2%ရာခိုင်နှုန်းကိုကျဆင်းသွားခဲ့ပါတယ်ဝက်သားဈေးဆိုရင်စက်တင်ဘာလတုန်းက22ရာခိုင်နှုန်းကျဆင်းခဲ့ရတာကအောက်တိုဘာလမှာတော့30ရာခိုင်နှုန်းကျော်အထိထပ်ပြီးတော့ကျဆင်းသွားတယ်လို့ဖော်ပြထားပါတယ်အစားအသောက်နဲ့လာစားဈေးနှုန်းတွေမပါတဲ့ငွေကြေးဖောင်းပွားမှုနှုန်းကတော့အောက်တိုဘာလထဲမှာ2.2%ရာခိုင်နှုန်းကျသွားတာကြောင့်ငွေကြေးဖောင်းပွားမှုမြင့်တက်နေတာအနည်းငယ်နှေးသွားတယ်လို့တော့မြင်နိုင်ပါတယ်ဒီနေ့ထွက်လာတဲ့ကိန်းဂဏန်းတွေကြောင့်တရုတ်စီးပွားရေးတိုးတက်အောင်အစိုးရရဲ့ကြိုးပမ်းမှုတွေထိရောက်မှုမရှိသေးဘူးလို့တုံ့တက်မှုတွေရှိနေတယ်လို့တရုတ်နိုင်ငံမှာဒီနှစ်အတွင်းမှာငွေကြေးဖောင်းပွားမှုနှုန်း300ခိုင်နှုန်းအထိကျဆင်းအောင်လို့ပြင်မှတ်ထားတဲ့အစိုးရရည်မှန်းချက်ပြေးပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါရဲ့ရှင်
။ဗ ဘင်္ဂလားဒေ့ရှ်မှာတော့လူသမားဆန္ဒပြပွဲတွေကိုရဘာကြီးတွေမျက်ရည်ပုံးတွေနဲ့နှိမ်နှင်းခဲ့တယ်လို့တာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလစာတိုးပေးတဲ့ပမာဏကိုလက်မခံကြတဲ့အထည်ချုပ်လူသမားတွေရဲ့ဒီနေ့ဆန္ဒပြပွဲတဲ့အဓိကယုံဖြစ်ပွားရာကရဲတပ်ဖွဲ့ကအခုလိုနှိမ်နှင်းခဲ့တယ်လို့တာဝန်ရှိသူတွေနဲ့ကိုယ်တိုင်မျက်မြင်တွေ့သူတွေကပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်လူသမား၄တန်းလောက်ကအခြေခံလစာကို၃စာနီးပါးတိုးပေးဖို့တောင်းဆိုထားပေမဲ့အစိုးရကတာဝန်ပေးထားတဲ့လူသမားကြီးအဖွဲ့ကတော့56.25 ရာခိုင်နှုန်းတိုးပေးမဲ့အကြောင်းအင်ကာနေကကြေညာခဲ့တာပါခင်ဗျာ Feel America တန်ရဲ့ချက်တာရင်းညသတင်းတွေကိုမဆင်မြတ်မနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှဲ့ပါပထမဆုံးကတော့ရှမ်းမြောက်နယ်ကချင်ပဲတိုက်ပွဲဆက်ပြင်းထန်နေတာပါညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်14ရက်မြောက်နေ့မှာရှမ်းမြောက်နောင်ချုံမြို့နယ်မှာတန်ဆက်ကာကား3စီးနဲ့စစ်ကြောင်းထုတ်လာတဲ့စစ်ကောင်စီတပ်နဲ့တောင်း TNLA MDY PDF တို့ပူးပေါင်းတပ်တွေဆက်ပြီးတိုက်ပွဲဖြစ်ပွားနေကတန်ဆက်ကာကားစီကိုလည်းဖျက်ဆီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန်မြို့ပဲဆယ်စင်းကျေးရွာမှာလည်းတိုက်ပွဲတွေဆက်ဖြစ်ပွားနေပါတယ်။ဒီသတင်းတွေကိုကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ။
နောင်ချုံမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်ဒီနေ့တိုက်ပွဲကတော့မနက်စောပိုင်းကလေးကစတင်ဖြစ်ပွားခဲ့တယ်လို့ DNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOE ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့ကဒီနောင်ချုံမြို့နယ်ဥမခါကြီးကနာမလီမနက်6နာရီလောက်ကနေစာမလီတိုက်ပွဲဖြစ်ပွားတာရှိတယ်သူစစ်စင်တလာတဲ့စကားဆန်းနဲ့ကျွန်တော်ဖွင့်နေဒီ MDY PDF ပူပေါင်းတပ်ဖွဲ့လို့အမတော့တချက်ကကာတုံးကြီးပါလာတယ်တတိယတော့ဒီကျွန်တော်အဖွဲ့ကပြီးပြီးခပ်မှဟောတက်စီသွားတာအနေထားတော့ရှိတယ်ကျွန်တော်လည်းဆိုပိုင်းကလေးဖြစ်တဲ့ဒီတဲ့ဘွားတော့လုံးဝရက်တော့မဟုတ်ဘူးပြဆိုင်နေထားတဲ့အနေထားပဲရှိတယ်
တိုက်ပွဲဖြစ်ပွားတာနေရာကိုလင်းပြန်ဝဲလာတာရှိပေမဲ့လေကြောင်းကတိုက်ခိုက်တယ်ဆိုတဲ့သတင်းမရကြောင်းနဲ့ဂုတ်ထိပ်ဘက်မှာလည်းနှစ်ဖက်တက်တွေစိုင်ထားပြီးတိုက်ပွဲဖြစ်တာမရှိကြောင်းလည်းပြောပါတယ်ကိုကနေသားဘက်ကအချိန်နည်းနဲ့ပတ်သက်ပြီးတော့ MMDA ကဒီနေ့သတင်းထုတ်ပြန်တာမရှိသလို MMDA ပြောခွင့်ရကိုဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူး MMDA ရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့ဒီလ၈ရက်နေ့ကစကမ်းလေးခုကိုတင်ယူခဲ့ကြောင်းဖော်ပြထားသလိုမုံကိုဒေသအုပ်ချုပ်ရေးအတွက်လည်းပြင်ဆင်ဆောင်ရွက်တာတွေရှိနေကြောင်းဖော်ပြထားပါတယ်ကချင်ပြည်နယ်ထဲမှာတော့ဒီကနေ့မနက်ပိုင်းကဖားကန့်မြို့နယ်မှာတိုက်ပွဲဖြစ်တာရှိကြောင်းနဲ့စကမ်းသိမ်းပိုက်တာတွေရှိကြောင်းလူမှုကွန်ရက်သတင်းတွေမှာဖော်ပြနေပေမဲ့အတည်ပြုလို့မရသေးကြောင်းကဲဦးပြန်ကြားရေးတာဝန်ခံဗမူကြီးနော်ဘူးကပြောပါတယ်
ဒီမနေ့အစိုးကြီးပေါ့နော်ဟိုဖက်ကမြို့နယ်ပေါ့လို့ဆင်းစင်းပဲမှာစစ်ကုံစီကတပ်စခန်းတုံးခုကိုကျွန်တော်တို့ကေဘက်ကနဲ့လာပြစ်တယ်ဆိုတဲ့တရင်ကတော့ကြားပါတယ်ဆိုတော့အဲ့ဒီစခန်းနဲ့အလုံးအပြည့်ပိုင်တင်းရပြီလားဆိုတဲ့အပိုင်းကတော့ကျွန်တော်အတိအပြုပြောလို့တော့မရဘူးဆိုရှယ်မီဒီယာမှာကတော့အလုံးသိလို့ရပြီဆိုတဲ့တရင်ကတော့ထွက်နေပါတယ်ဒီဝန်တရင်ရတော့ကျွန်တော်ဌာနမှာမရောက်သေးတဲ့ခါကျတော့ကျွန်တော်လည်းအတည်ပြုပြောလို့တော့မရသေးပါဘူးခင်ဗျာ
။ဘိုင်မွန်မြူနယ်ရွှေချောင်းမင်းတက်စခန်းကို KIA ကဒရုန်းနဲ့တိုက်ခိုက်တယ်ဆိုတဲ့သတင်းတွေလည်းအတည်မပြုနိုင်သေးကြောင်းပြောပါရယ်။ဒေသတွင်းသတင်းမီဒီယာတွေမှာတော့ဆယ်စင်းကြေးရွာတစ်ဖက်ကန်းကရှမ်းဒီ SNA တက်စခန်းနဲ့စစ်ကောင်စီစခန်း၃ခုကို KIA နဲ့ PDF ပူးပေါင်းတိုက်ခိုက်ရမှာစခန်းတစ်ခုကိုသိမ်းယူနိုင်ခဲ့ပြီးရွှေတွင်းရွာမှာတော့တိုက်ပွဲပြင်းထန်နေကြောင်းဖော်ပြကြပါရယ်။လက်ရှိ KIA ဘက်ကတိုက်ပွဲတွေဟာရှမ်းမြောက်ဒေသကညီနောင်မာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရင်းနဲ့ဆက်ဆက်ပေါ်ဆောင်နေတာဖြစ်ကြောင်းသတင်းဖော်ပြနေကြတဲ့အပေါ်မှာတော့ဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ KIA KIA နဲ့ရှမ်းမြောက်ဘက်ကစစ်စင်ရေးတဲ့ကောတိုင်းရိုက်ဒီဆက်သွယ်မှုတွေတော့မရှိဘူးခင်ဗျာ။ကျွန်တော်တို့လည်းကျွန်တော်တို့ဒေတာမှာကျွန်တော်ကတတ်နေဆုံးကျွန်တော်လုတ်ဆောင်နေတာပဲဖြစ်ပါတယ်
။ဒီကနေ့မှာတော့လိုင်ဇာအနီနတ်ဆိုင်ရဘက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကတိုက်ခိုက်တာတွေရှိနေကြောင်းလည်းပြောပါရယ်ရှမ်းမြောက်ဒေသတိုက်ပွဲဖြစ်ပွားပြီး73ရက်မြောက်နေ့မှာတော့စစ်ကောင်စီကမြို့သားကားကွယ်ရေးနဲ့လုံခြုံရေးကောင်စီစီးဝေးကိုနေပြီးတော့မှခေါ်ယူခဲ့ပါရယ်ဒီစီးဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က MMDA ကတိုက်ခိုက်ဖို့2022ခုနှစ်ကလေးကပြင်ဆင်ခဲ့တာကိုသိသလို MMDA ရဲ့မဟာမိတ်အဖွဲ့တွေကလည်းသိရှိခဲ့ကြောင်းဒါပေမဲ့ COVID-19 ရောဂါဖြစ်ပွားတာနဲ့စုပ္ပုံများကိုဖြည့်ရှင်းနေရတာကြောင့်လောက်ကင်ဒေသကိုအာယုံသိမ့်မဆိုင်နိုင်ခဲ့ကြောင်းပြောကြားခဲ့တာပါ။ဒါပြင်တရုတ်ဘက်ကကြီးစံနေကြာကြောင်ပြောဆိုမှုကြောင့်နိုင်ငံတော်ဝန်ရှိသူတွေဆွေးနွေးဖြည့်ရှင်းနေရသလိုဒေသဒေသဖြစ်တာကြောင့်စစ်စင်ရေးကိုစစ်ကောင်စီကအထူးထိန်းသိမ်းလှုံ့ဆော်ခဲ့ပေမဲ့တစ်ဖက်အဖွဲ့အစည်းတွေရဲ့လှုံ့ဆော်မှုကနိုင်ငံအထင်လွဲစရာဖြစ်နေတဲ့အပြင်ရဲသားတွေထိခိုက်အောင်လုပ်နေတာလည်းရှိတယ်လို့ထပ်သွင်းပြောကြားခဲ့ပါတယ်။ ကချင်တင်းဌာနတွေကတော့ဒီလ၄ရက်နေ့ကစစ်ကောင်စီတပ်က KIU ဌာနချုပ်လိုင်စာကိုပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးဟာတရုတ်နိုင်ငံဘက်ကကြားရောက်ခဲ့တဲ့အတွက်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြကြပါတယ်။ဝမူကြီးနော်ဘူးကလည်းသေဆုံးဒဏ်ရာရမှုသတင်းတွေရကြောင်းပြောပါတယ်
။လက်စာနဲ့ကိုက်ရက်ဒီပီချမ်းပဲမှာပလုံးချပြီးမှာအဲသုံးယောက်အဲဒဏ်ရာရတာပေါ့။အဲမှာတယောက်ကတော့ဒေသတယ်လို့ကျွန်တော်လည်းကြားရပါတယ်။အဲနှစ်ယောက်ကတော့စေကုတမုံခံနေတယ်ဆိုတဲ့သတင်းကတော့ကြားရပါတယ်။
ဒီလောက်ကနေနေမှာပဲတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်ကမြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်ဒေသမှာတိုင်းသားလက်နက်ကိုင်တွေကမြန်မာစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ချိန်မှာတရုတ်လူမျိုးတွေထိခိုက်တာရှိခဲ့ကြောင်းနဲ့လက်နက်ကိုင်တိုက်ပွဲတွေပြင်းထန်လာတာနဲ့တရုတ်လူမျိုးတွေထိခိုက်မှုတွေအလွန်မကြေမနက်ဖြစ်ရကြောင်းလည်းပြောဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံမြောက်ပိုင်းကပဋိပက္ခမှာပါဝင်ပတ်သက်နေသူအလုံးအနေနဲ့ပြင်းထန်တိုက်ခိုက်မှုတွေအများရဆိုင်ဖို့တရုတ်အစိုးရကထပ်မံတောင်းဆိုခဲ့ပါတယ်ခင်ဗျာ။
ရှမ်းမြောက်နယ်ကချင်ဘက်တိုက်ပွဲဆက်ပြင်းနေတာကိုကိုရနိုင်ပြောပြခဲ့တာပါအခုတော့ဒီတိုက်ပွဲကြောင့်တရုတ်ရောက်မြန်မာစစ်ဆောင်တွေဒုက္ခပါရှမ်းမြောက်ကိုကန့်ဒေသစစ်ပွဲတွေကြောင့်ဒေသခံအများပြားနေဆက်ကျော်တရုတ်ဘက်ကိုထွက်ပြေးခဲ့ရကလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေပါတယ်ဒီစစ်ဆောင်9000လောက်ကိုလက်ခံထားတဲ့တရုတ်စစ်ဝါကတော့နေဆက်တည်ငြိမ်ပူးပေါင်းလုပ်ပေးဖို့မြန်မာစစ်ကောင်စီကိုဖိအားပေးနေပါတယ်ကိုခမောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
ပြီးခဲ့တဲ့အောက်တိုဘာလကုန်ကစတင်ခဲ့တဲ့ကွန်လုံချင်းရွှေော်မြို့နယ်တဝိုက်ကတိုက်ပွဲတွေကြောင့်ဒေသခံရာနဲ့ချီပြီးတရုတ်မြန်မာနှစ်နိုင်ငံနယ်စပ်မှာခိုးလုံနေကြရပါတယ်။အခုဆိုရင်နှစ်နိုင်ငံနယ်စပ်မြင်း BP125 ပေါ်ကမြန်မာဘက်အချမ်းမှာစစ်ရှောင်15,000ကျော်ရှိပြီးတရုတ်ဘက်အချမ်းမှာတော့မြန်မာစစ်ရှောင်9,000ကျော်လောက်ရှိပါတယ်။အရေးအတွက်ကတဖြည်းဖြည်းများလာတဲ့အတွက်သူတို့အတွက်စားနပ်ရိက္ခာနဲ့တောက်သုံးရည်အရေးပေါ်လိုအပ်နေပါတယ်။အထူးသဖြင့်တရုတ်နိုင်ငံနဲ့ရောက်ရှိနေကြတဲ့စစ်ရှောင်တွေအဖို့လိုအပ်ချက်တွေအများအပြားရှိနေတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကလူမှုကူညီရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်။
အဓိကတရုတ်ကချမ်းပါပေါ့။ကောင်းပြီခေလုံးတာပေါ့။ကျွန်တော်ကတရုတ်တရားတဲ့ပြည်သူပြေးမဆက်ဘူးပေါ့သူနေရဲ။အဲ့ဒါများတယ်9000ကျော်လောက်ရှိတယ်။ဒါကစားအဲ့ဒီစားတော့ရတယ်မလက်ဆက်တာကြီးကြီးမလက်ဆက်တာအဲ့ဒါကိုဒုက္ခရောက်ရဆိုတော့ဒုက္ခရောက်ရဆိုတော့အဲ့ဒီမှာစီကြောင်းပါဘူး။ဒုက္ခမကြီးစားကြည့်တယ်ဒီကနောက်ဆုံးပြရတာပဲဒီမှာကိုယ်ကနေဒီမှာတက်ခါတာဆုံးတော့များဖြစ်သွားချေတော့ပြုတ်ကကျွန်ဟပြတော့တယ်ဒီမှာကအဲ့မှာဒုက္ခခံနေဒုက္ခတွေလည်းရောဒီစားတော့ပိုင်းရောဒီရေဒီလေးပိုင်းကစားတော့ပိုင်းနောက်ဆုံးကျိုးရေးပိုင်းဒါပြဆက်တယ်ပိုင်းနောက်ဖုံးလည်းပြေးမကန်ဘူးသူတို့ဖွင့်တာကြံ့လို့
လောက်ကင်နယ်ဘက်မှာတော့လောက်ကင်မြို့ရဲ့အခြေအနေပေါ်မူတည်ပြီးနေဇက်ဂိတ်ပေါက်ကိုတရုတ်ဘက်ကဖြန့်ပေးမဲ့သဘောရှိတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်ရှောင်အရေးနဲ့ပတ်သက်ပြီးလိုအပ်လာရင်ဒေသခံကျေးရွာတွေကကူညီဖို့အဆင်သင့်ရှိတယ်ဆိုတာကိုတော့တရုတ်သတင်းစာတချို့မှဖော်ပြနေကြပါတယ်။တရုတ်လက်ထောက်နိုင်ငံရေးဝန်ကြီးကတော့နေဇက်ဒေသတည်ငြိမ်ဖို့အတွက်ပူးပေါင်းဆောင်ရွက်ပေးဖို့သူ့ရဲ့ဒီရက်ပိုင်းနေပြည်တော်ခီးစဉ်မှာမြန်မာစစ်ကောင်စီကိုဖိအားပေးတိုက်တွန်းခဲ့ပါတယ်။အခုလပိုင်းမှာမှတရုတ်ဘက်ကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေတွေ့လာရတာဖြစ်ပြီးအရင်ကတည်းကတော့မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေကြောင့်အိန္ဒိယနဲ့ထိုင်းနယ်စပ်တွေထွက်ပြေးခိုလုံနေတဲ့စစ်ရှောင်တွေရှိနေတာပါထိုင်းနဲ့အိန္ဒိယဘက်မှာဒုက္ခသည်ဥယေကလည်းဆက်ပြီးတိုးလာနေပေမဲ့တရုတ်အစိုးရတဲ့ဆိုင်ရင်အဲ့ဒီနိုင်ငံတွေကမြန်မာစစ်ရှောင်အရေးကိုအလေးထားပြီးဖြေရှင်းတာတွေ့ရတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကသုံးသပ်နေကြပါတယ်ထိုင်းနယ်စပ်ကယာယီခိုလုံတဲ့နေရာတွေမှာနေထိုင်ကြတဲ့မြန်မာစစ်ရှောင်တဲ့ဒုက္ခသည်ဥယျာဉ်ဟာ9000ကျော်သွားပြီလို့ကုလသမဂ္ဂကဇွန်လကုန်ပိုင်းကထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်မှာတော့အခုဆိုရင်မြန်မာစစ်ရှောင်ဥယျာဉ်က3000ကျော်ရှိနေပါပြီ။အိန္ဒိချင်းအစိုးရတွေဟာမြန်မာဒုက္ခသည်အရေးနဲ့ပတ်သက်ပြီးမူဝါဒတစ်ခုခုကိုခိုင်ခိုင်မာမာချမှတ်ဆောင်ရွက်ဖို့လိုအပ်နေပြီလို့မြန်မာအရေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Indian for Myanmar ကစလိုင်းဒိုခါက VOA ကိုပြောပါတယ်။မြန်မာဒုက္ခသည်အရေးကိုကြည့်ရင်ထိုင်းကတော့တရုတ်နဲ့အိန္ဒိယဘူအစိုးရတဲ့စာရင်ကူညီပံ့ပိုးမှုတွေရှိတယ်လို့ပြောလို့ရကြောင်းလည်းသူကပြောပါတယ်
။တရုတ်ကတော့ဒါကျွန်တော်အင်းချင်းနေတယ်ဆိုတော့အမေငါတို့ပေါ်မှာဖြစ်ဖြစ်နေတယ်။ဟာဒီရှိတော့ကလည်းစစ်တူတို့ကရှိရတာပဲဖြစ်နေကြတာဆိုတော့ဒါတို့ရဲ့လက်ရှိဖြစ်ချက်ပါတော့ကျွန်တော်တို့သူပြန်ဆောင်တာမဟုတ်ဘူးလို့ကျွန်တော်ချင်းချင်းပြောချင်တယ်။ဟုတ်တယ်။လက်ရှိတော့ကျွန်တော်ရဲ့ဖြစ်စဉ်တွေပေါ်လာတဲ့နောက်ပိုင်းမှာတော့ရှိတဲ့ဒီရှိတဲ့မန်ဂျာအလုံးရဲ့ဖြစ်ချက်တွေကျွန်တော်တို့အပြောင်းအလဲလာတဲ့ဆက်နေပြီးတော့အစစ်အစစ်ကအဖြစ်ပြည့်စုံကျွန်တော်တို့ဘာလို့အမှန်ကန်နဲ့အချင်းပန်းဒီလိုကြီးအမှန်ကန်ပြောမှသာဖြစ်ဆီအာစနေကြတဲ့ချောင်းပြေးရမှုတွေကိုပြချောင်းဆိုတော့ကျွန်တော်ရှိပါတယ်ဘာလို့လဲဆိုတော့ဆက်ခံပြီးမှ
ကျွန်တော်ကဒီလိုမျိုးလုပ်ရတယ်လို့ဆိုတော့ဒီကိစ္စကတော့သူတို့အတွက်ဉာဏ်လေးနဲ့ပြည့်ပြည့်လုပ်နေတာပါသူတို့မှာစနစ်ချတဲ့ဘာသာကိုရှိလာလို့တော်တော်လေးယူရတဲ့ကျွန်တော်ချင်းရမပရိပခါမှာစစ်ကောင်စီဘက်ကအသာစီးရနေတယ်ဆိုတဲ့စဉ်းစားမှုနဲ့အိန္ဒိယနိုင်ငံတွေကချင်းကတ်တာမျိုးမဟုတ်ပဲစစ်ရှောင်ကိစ္စအပါအဝင်တခြားသဘောထားတွေမှာလည်းပြောင်းလဲဖို့လိုအပ်နေကြောင်းလဲသူကပြောပါတယ်။ အော်တိုဘန်၂၉ရက်နေ့နောက်ပိုင်းဖြစ်ပွားခဲ့တဲ့အခုစစ်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကမြို့နယ်ဆယ်ခုမှာရှိတဲ့ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြတဲ့စစ်ရှောင်အရေအတွက်က၃,၀၀၀ကျော်ရှိသွားပြီဖြစ်ပါတယ်။အများစုကလာရှိုးမြို့နယ်တွေမှာခိုးလုံနေကြတာပါ။လမ်းမန်းဆက်သွေးရေးပြတ်တောက်သွားတဲ့အတွက်မန္တလေးနဲ့မူဆယ်လမ်းကြောင်းမှာတော့နှစ်ဖက်စလုံးကအကူအညီပေးမဲ့သူတွေသွား ဲ့သူတို့ကိုစောင့်ရှောက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ဆံမြောက်တိုက်ပွဲတွေကြောင့်တရုတ်ရောက်မြန်မာစစ်ရှောင်းအရေးပေါ်အကူအညီလိုနေတာကိုကိုခမောင်စုံမင်းပြောပြခဲ့တာပါ။အခုတော့မန္တလေးတိုင်းမြင်းကြံဘက်ကဒုက္ခပါ။မန္တလေးတိုင်းမြင်းကြံမြို့နယ်ပြားချေးရွာအနီးစစ်တပ်နဲ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်တွေမိရှုခံရကကလေးငယ်တူပါဝင်အရသား6ဦးသတ်ဖြတ်ခံခဲ့ရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခံပတ်မျိုးကဒေသခံတွေစစ်ပေးရှောင်နေရတာ6ရက်ရှစ်လာပြီးစာနယ်ကအကူအညီတွေလိုအပ်နေပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။မြင်းချံမျိုးနဲ့16မိုင်ကွာဝေးတဲ့ပြားကျွေးရွာအနီးမှာနိုဝင်ဘာ9ရက်မနေ့အစောပိုင်းကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်နေအိမ်30ကျော်မီးရှို့ခံခဲ့ရပြီးအရသားတွေတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အသက်3နှစ်အရွယ်ကလေးငယ်တူအပါအဝင်အရွယ်ရောက်ပြီးသားအမျိုးသား5ဦးကိုစစ်တပ်ကတပ်ဖြတ်သွားတယ်လို့မြင်းချံဒေသခံတူကအခုလိုပြောပါတယ်
။ဒီမနေ့9နာရီကြီးကတော့မရှိပါဘူး။ကာဂိုရီတော့ပြင်တယ်တဲ့ဒီလိုတိုက်ပွဲဖြစ်ပေါ်နေပြီးတော့အဲမြင်းရဘကနေပြီးရရခရဲစခရဲအဲလာရတဲ့ဒီရတဲ့မကူလာကူမစီရမြင်းရလာလာပြီးတော့ရောက်ရတယ်မကူကြောင့်မနာမစင်းနေပြီးတော့အဲဒီရရမရှိတဲ့ဒီလူလိုက်ကြည့်တော့ဘယ်လိုဖြစ်ကုန်လဲဒီကရောဘူးရောက်လာတယ်ဒီလိုပဲလည်းအကြာရှုံးတော့တကယ်တော့မရှိရနေပြီးတော့အဲတော့မလို့ဒီလိုပဲနေပြီးတော့ဒီလိုဒီလိုရောက်မှတင်လာပြီးတော့ဘာလို့ရောဒကွန်ရံတဲ့ရီကမီလီဖာရှူလာလဲကုလိုလိုရောရောမာရောဘီဒူချောင်းဒီလိုလိုရောဒီစုံလိုကိုဝကလေးနေဘုံနေရယ်ကလေးတူရောက်ရယ်နော်ဒီတော့ဟိုယူပါငါဦးရယ်ဒီတော့ငါဦးရယ်တို့ချက်ပြီးတော့လေဒီမီဘာရယ်ဆက်တဲ့ရတယ်ဘတ်ချက်ပြီးတော့ဒီလိုဒီ
အခုလိုရက်သားတွေတက်ဖြတ်ခံပြီးနေအိမ်တွေမီးရှို့ခံပြီးတဲ့နောက်ပြားကြီးရွာဒေသခံတွေဟာနေရမှာမနေရတော့ပဲရွာကိုစွန့်ခွာပြီးဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်အာဘော်တွေဖြန့်ဝေပေးနေတဲ့လူမှုကွန်ရက်စာမျက်နှာတွေမှာတော့တေဆုံးနေတဲ့ရုပ်လောင်းဓာတ်ပုံတွေနဲ့အတူလက်လုတ်တနက်ပုံတွေကိုတင်ထားတာကိုတွေ့ရပါတယ်။ဒေသခံတွေကတော့တေဆုံးသူတွေဟာကာကွယ်ရေးတပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်အရက်သားပြည်သူတွေသာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာ9ရက်ကလည်းပြားကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်50နီးပါးမိရှုဖျက်ဆီးခံခဲ့ရပါသေးတယ်။မန္တလေးတိုင်းမြင်းကြံမြို့နားမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုကြောင့်ဒေသခံတွေဘေးလွတ်ရာရှောင်တိမ်နေကြချိန်မှာပဲစကိုင်းတိုင်းထဲကကာကွယ်ရေးတပ်ဖွဲ့တွေတင်ပိုက်ထားတဲ့ခံပတ်မြို့မှာဆိုရင်လည်းတိုက်ပွဲတွေမရှိတော့တဲ့အတွက်ဒေသခံအချို့နေရပြန်လို့ရတာရှိပေမဲ့နေရပြန်လို့မရသေးသူတွေလည်းရှိနေတာပါ။စစ်ပေးရှောင်နေရသူတွေဟာတင်းရှောင်နေရတာ9ရက်ရှိလာပြီဖြစ်ပြီးကုန်စည်နှုံးတွေကလည်းတက်လာတာကြောင့်စားရေးတောက်ရေးအခက်အခဲတွေရှိလာနေတယ်လို့ခံပတ်ဒေသခံတူကအခုလိုပြောပါတယ
်။နေထဲမှာတော့ဘာမှဖြစ်တော့ဟုတ်တယ်။ဘာမှဖြစ်တော့ပြန်ဖို့ကကြတော့အမတ်နေ့ဖြစ်ကြတော့တချို့ကတော့ပြန်သွားတာတော့ရှိတယ်။ဒါမဲ့ကျွန်တော်တို့ကအမတ်ဖြစ်ဖြစ်ဆိုတော့အမတ်ဖြစ်ဖြစ်ကတော့ဝင်ခွင့်ကိုမပြည့်သေးဘူးသူတို့ကလူငယ်တွေကဘောနော။ကြက်ကွက်ထဲဝင်လို့တောင်မရသေးဘူးဖြစ်နေတာ။အမတ်ဖြစ်ကြက်ကွက်ထဲဝင်။သူတို့ဒီမှာစားနေတဲ့ခါဒီဘောနော။တော်တော်ကြီးခက်ခဲတယ်ပါဆိုတော့ကလေးမျိုးဖက်ကလည်းလိုက်ကားဒီလဲဝင်ထွက်လို့မရတော့ဘူးဒီမှာကလေးမျိုးဖက်ကလည်းဝင်ထွက်လို့မရတော့ဖြစ်နေတော့ရရှိတဲ့ဟာဒီစီးရီးယားလဲစားကုန်ရလဲအကုန်ကုန်ပြီဘောနော။ပတ်စံရှင်းတော်မှဝယ်လို့တော်မှဝယ်ဖို့တော်မှမရှိဖြစ်နေတာ
ခံပတ်မျိုးမှာရက်ွက်၅ခုရှိပြီးအမှတ်၈ရက်ွက်ဟာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့စစ်တပ်တပ်ဆွဲထားတဲ့နေရာနဲ့အနီးဆုံးမှာရှိနေတဲ့အတွက်အမှတ်၈ရက်ွက်ကဒေသခံတွေဟာနေရက်မပြောင်းနိုင်ဖြစ်နေတာပါခံပတ်မျိုးဟာမြန်မာအိန္ဒိယအဓိကကုန်စည်စီးဆင်းတဲ့ကလေးမျိုးနဲ့တမူးမျိုးကြားကအဓိကအရေးပါတဲ့မျိုးတမျိုးလည်းဖြစ်ပါတယ်ခံပတ်မျိုးစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာ3ရက်စတင်တိုက်ခိုက်ခဲ့ပြီး4ရက်အကြာနိုဝင်ဘာ9ရက်မှာအပိတက်သိမ်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တိုက်ပွဲတွေကြောင့်မန္တလေးမြင်းချံဘက်အရသာသိချေခဲ့ရတာကိုကုဆန်ကျော်ပြောပြခဲ့တာပါ။အခုတော့အာနာသိမ့်ပြီးနောက်မီရှုဖြက်စီခံရတဲ့အိမ်ချင်းနေပါဆီအာနာသိမ့်ခဲ့တဲ့နောက်ပိုင်းဒီနှစ်အောက်တိုဘာလကုန်အထိစီးရေးပဋိပက္ခတွေကြောင့်အရသာနဲ့9000ခွဲကျော်အထိမီရှုဖြက်စီခံခဲ့ရတယ်လို့ Data for မြန်မာအဖွဲ့ကဒီနေ့ထုတ်ပြန်လိုက်ပါတယ်သူတို့အများစုဟာအိုးအိမ်ဆန့်ခွာထွက်ပြေးနေရဆဲဖြစ်ပြီးအခုနောက်ဆုံးနိုဝင်ဘာ9ရက်နေ့မှာလဲစစ်ကောင်စီစစ်ကြောင်းမိဝင်ရှိုတာခံရတဲ့ရွာကတော့စကိုင်းတိုင်းရင်းမပင်မြို့နယ်တက်ကလက်ပတော့ငယ်ရွာပါအလိမ်မှာပြော့ပြပေးပါအောင်ခင်ဗျာ
အာလာသိန်းစစ်ကောင်စီကိုလက်လက်ကိုင်းခုခံမှုအားကောင်းလာတဲ့ဒေသတွေကိုစစ်ကောင်စီကထိုးစစ်ဆင်ပြီးတော့ပြင်းပြင်းထန်ထန်နှိမ်နင်းနေတာဖြစ်ပါတယ်ဆရာနာသိန်းယူထားတာ3နှစ်ထဲဝင်လာတဲ့ယခုနှစ်2023ခုနှစ်အောက်တိုဘာလ31ရက်နေ့အထိနိုင်ငံတော်စီရေးပြိပခါကြောင့်အရသာနေအိမ်96,900ကျော်မိရှုဖြက်စီးခံရပြီးတော့အများဆုံးဖြစ်တဲ့စကိုင်းတိုင်းမှာတော့နေအိမ်6,000နီးပါးမိလောင်ပျက်စီးခဲ့ရတယ်လို့မြေပြင်အချက်လက်ကောက်ယူနေတဲ့ Data for Myanmar ကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒုတိယအများဆုံးဖြစ်တဲ့မကွေးတိုင်းမှာနေအိမ်1,000ကျော်နဲ့တတိယအများဆုံးကချင်းပြည်နယ်မှာဖြစ်ပြီးတော့နေအိမ်အလုံးပေါင်း1,600ကျော်မိရှုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အခုနောက်ဆုံးမိရှုခံရတဲ့သခိုင်းတိုင်းရင်းမပင်မြို့နယ်လက်တောင်းငယ်ရွာကတော့ရင်းမပင်ပလဲမုံရွာလမ်းမကြီးပေါ်မှာရှိတာဖြစ်ပြီးတော့ပလဲမြို့ကနေစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားနိုဝင်ဘာလ9ရက်နေ့8ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်မှာလက်တောင်းငယ်ရွာမိရှုခံခဲ့ရတယ်လို့မြင့်မြင့်ဒေသခံတို့က VOA ကိုပြောပါတယ်
။ဟိုလက်တောင်းငယ်ရွာကိုမိရှုခံခဲ့ရတယ်။နေနေကတော့ကျွန်တော်ကအိမ်တော်မလို့ရှိမယ်မသိဘူးခင်ဗျ။ကျွန်တော်တွေ့ခဲ့တဲ့အတိုင်းကတော့လက်ရှိတမှာတော့နှစ်အိမ်သုံးအိမ်လောက်ပဲကျန်တော့တာကြ။နော်။ဒါနောက်ဘက်ကအင်ဂျီလေးက10အိမ်7အိမ်လောက်ရှိမှကိုကြက်ကိုကြက်ရှုခံထားတာဆိုတော့တိတ်တော့မကျန်တော့ဘူး။ဒီဘက်တော့ပုံလိုပဲပြောလို့ရပါတယ်ခင်ဗျ
။စစ်ကောင်စီတပ်တွေဝင်လာပြီးနောက်မှာနေအိမ်100ဝန်းကျင်လောက်ရှိတဲ့လက်တောင်းငယ်ရွာတစ်ရွာလုံးနေပါမိရှုခံခဲ့ရတယ်လို့ပြောပါတယ်။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ပြူစောထီးတွေရွာထဲဝင်လာပြီးနောက်အရှိစီတင်သားရေရှင်စတဲ့ကျေးရွာတွေနေအိမ်မိရှုခံရတယ်လို့နေအိမ်မိလောင်ဆုံးရှုံးခံရသူတွေက VOA ကိုပြောပါတယ်။စီကောင်စီတပ်တွေရဲ့အကြိမ်ကြိမ်မီးရှို့တာခံခဲ့ရတဲ့အင်ဂျီ368လုံးရှိတဲ့ရေရှင်ကြီးရွာမှာ2021ခုနှစ်ကစက်တင်ဘာမှာနေအိမ်9လုံးနဲ့နိုဝင်ဘာမှာ15လုံးအရှုခံရပေမဲ့နောက်တစ်မှာတော့တရွာလုံးနီးပါးမီးရှို့ခံခဲ့ရတာဖြစ်ပါတယ်။ကိုရိုင်းနေအိမ်မီးလောင်ဆုံးရှုံးခံခဲ့ရတဲ့ရေရှင်ရွာကဥမောင်ဆိုကတော့နေအိမ်မီးလောင်သွားတဲ့ဒေသခံအများစုဟာအခုချိန်ထိခိုနားစရာအိမ်မရှိဖြစ်နေရတယ်လို့ VOA ကိုပြောပါတယ်
။သူတို့ကအချိန်ကြွေးလက်လက်ကြီးတွေနဲ့ပြစ်ပြီးနေတာဆိုတော့ကျွန်တော်တို့လုံးဝစိတ်မချတဲ့အတွက်ကြောင့်ကျွန်တော်တို့တတ်ချလဲတာပြည်ရွာတွေကဆိုတော့ကျွန်တော်တို့အဲ့ဒါစိတ်မချလို့အဝါအနေမခံတာဗျ။ကျွန်တော်တို့တကယ်လို့ပြန်မမယ်ဆိုရင်ကျွန်တော်တို့အိမ်ကြီးကပြားချထားတာလေးဘယ်နေရာသွားနေရမလဲ။ကျွန်တော်တို့မှာတစ်ပင်ဝပင်နေရစအိမ်ကြီးကနေမိရပြီးတော့မှဒီလိုအုပ်မဲ့နေမကြီးတွေနေသိနေတယ်နေရစအကုန်ပြရဆိုတော့ကျွန်တော်တို့အခုကအိမ်ငါတော့တော့အိမ်ဖြစ်နေတယ်ဗျ။
ပြီးခဲ့တဲ့2022ခုနှစ်ဧပြီလထဲမှာနေအိမ်မီးလောင်သွားတဲ့အရှိစီးကျေးရွာကစစ်ပြေးဒုက္ခတဲ့တူကလည်းအခုချိန်ထိအိမ်ကြီးရမဲ့ဘဝနဲ့တောတောင်တွေထဲပုန်းခိုနေရပြီးတော့ဆင်းရဲဒုက္ခမျိုးစုံရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
အိမ်ရှိရမရှိလို့ဘနာပါနေရမရှိလို့အိုးတို့ခွက်ချက်ပါလည်းမရှိမီးလောင်နေဆိုနေရမရှိတော့တဲမှာနေကြရတယ်ဘာမှမကြမ်းဘူးပြီးဖို့စားလိုက်တာပဲပဲလေးပြုတ်စားလိုက်နေခက်ခဲလာတော့ခက်ခဲလာပါဆင်းရဲဒုက္ခတော့မပြောနဲ့တော့လေအရင်ပြောနေတော့အလေးပိုးကပြစ်ပြီးဆုံးသွားတော့ပြောနေတော့ဒီအိုးကြီးဒီဘဝကနေရမရှိစားရမရှိဆိုဘဝရောက်ခပါအေးရ
တိုက်ပွဲတွေကြာပြေးလွှားနေတဲ့စစ်ပြေးဒုက္ခတွေတွေဟာတောတောင်တွေထဲမှာယာယီတဲထိုးပြီးဖြစ်သလိုနေထိုင်စားတောက်နေကြရတာပါစကိုင်းတိုင်းအတွင်းတိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားအများပြားဟာစစ်ပြေးဒုက္ခတွေတွေဖြစ်ကုန်ကြပြီးတော့ဒေသတွင်းသွားရေးလာရေးခက်ခဲတဲ့အခြေအနေတွေကြောင့်လည်းအကူအညီပေးမယ်သူတွေမလာနိုင်ကြသလိုအကူအညီတွေလည်းမရဘဲဖြစ်နေတယ်လို့ပြောပါတယ်စစ်တမ်းကောက်ယူနေတဲ့အဖွဲ့နောက်တစ်ဖွဲ့ဖြစ်တဲ့ ISP မြန်မာအဖွဲ့ကတော့နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့လက်လက်ကိုင်းပဋိပက္ခတွေကြောင့်နေအိမ်အဆောက်အအုံ16,000ကျော်မိရှုဖျက်ဆီးခံခဲ့ရကြောင်းအောက်တိုဘာလ4ရက်နေ့ကထုတ်ပြန်ထားပါတယ်။အခုလိုမိရှုဖျက်ဆီးခံရမှုတွေက2022ခုနှစ်အတွင်းမှာအများဆုံးဖြစ်ခဲ့တယ်လို့လည်းပြောပါတယ်ရှင်။
အလိမ်မှာပြောပြခဲ့တာပါ။ကျတာရင်းညသတင်းပေးပို့ချက်တွေအပြီးပတ်စင်ကန်လေးလာဖို့ရှိပါသေးတယ်ခင်ဗျ။
VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင်
။မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ။ VOA American အသံကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 1925 32တို့ကနေည10:00နာရီထိဆက်ပြီးတော့ live ထုတ်လွှင့်ပေးနေပါတယ်။ VOA website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကျသရေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမရေးကဏ္ဍနောက်တိုင်းရင်သတင်းထောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။စကိုင်းတော်လန်ရေးဝိသေသနာများဝိသေသများခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်ကောင်စီအာဏာမသိမ်းမီကလက်နက်ကင်တပ်ဖွဲ့မရှိခဲ့တဲ့ဇကိုင်းတိုင်းမှာစစ်ကောင်စီခင်မာလက်နက်ကင်တပ်ဖွဲ့အများပြားပေါ်ပေါက်လာခဲ့ပြီးခုခံတော်လှန်ရေးတိုက်ပွဲအပြင်းထန်ဆင်နွှဲနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်ပြည်ရင်ဇကိုင်းတိုင်းဟာအကျယ်ဝန်းဆုံးဖြစ်ပါတယ်နာဂကိုပိုင်အုပ်ချုပ်ရေးဒေသအပါအဝင်ခရိုင်73ခရိုင်မြို့နယ်38ခုကျေးရွာပေါင်း6000နီးပါးနဲ့လူဦးရေ5000ကျော်ရှိပါတယ်။စက္ခစတပ်ကိုခုခံတိုက်ခိုက်နေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အများဆုံးရှိပြီးအပြင်းအထန်တိုက်ခိုက်နေကြပါတယ်။စက္ခစတပ်ရဲ့မီးရှို့ဖျက်ဆီးမှုစရင်မှာစကိုင်းတိုင်းကထိတ်ဆုံးကပါဝင်ပါလေ။စစ်ပြေးဒုက္ခလေတတန်းခွဲလောက်ရှိတဲ့အနေနဲ့40ရာခိုင်နှုန်းကသခိုင်းတိုင်းကပါနေမြေ90ရာခိုင်နှုန်းကို PDF PDF ကာကွယ်ရေးတပ်တွေကကြီးစိုးထားကြောင်းသိရပါတယ် BNIP Monitor ရဲ့စာရင်းအရသခိုင်းမှာအမည်မျိုးစုံနဲ့လှုပ်ရှားနေတဲ့ PDF အဖွဲ့90နီးပါးရှိကြောင်းသိရပါတယ်စာရင်းထဲမှာမပါတဲ့ PDF တွေလည်းရှိနိုင်ပါတယ်ဒါကြောင့်စက္ကစတိုက်ဖျက်ရေးစစ်ပွဲဟာအရှိန်အဟုန်ပြင်းထန်ပြီးတပီလုံးက PDF တိုက်ပွဲစုစုပေါင်းရင်35ရာခိုင်နှုန်းဟာစကိုင်းတိုင်းမှာဖြစ်ပွားတာလို့ခန့်မှန်းကြပါတယ်။နေအိမ်မိရှုခံရမှုကလည်းအများဆုံးဒေသပါပဲ။ဘုံကျဲတိုက်ခိုက်ခံမှုအများဆုံးဟာစကိုင်းတိုင်းမှာပါ။လက်နက်တိုင်တပ်ဖွဲ့မရှိခဲ့တဲ့စကိုင်းတိုင်းဟာစစ်ကောင်စီခေတ်မှာမြို့နယ်တိုင်းလူလူလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စန္ဒပြပွဲတွေပေါ်ပေါက်နေပါတယ်။
စစ်ကောင်စီကဘုံကျဲပြီးမီးရှို့နေပေမဲ့လက်နက်ကင်တိုက်ပွဲရောလက်နက်မဲ့သပိတ်တိုက်ပွဲတွေပါအရှိန်အဟုန်နဲ့တောက်လောင်နေစေဖြစ်ပါတယ်။စကိုင်းတိုင်းရဲ့ခုခံတော်လှန်စစ်ဟာအရှိန်အဟုန်ဆက်လက်မြင့်တက်ဖို့သာရှိတယ်လို့သုံးသပ်ကြပါတယ်။ရဲစိတ်ရဲမှန်ကိုနီးကိုဟန်နဲ့စကားစဆန့်ကျင်ရေးတိုက်ပွဲဝင်နေကြသူတွေဖြစ်လို့ဗဟိုချုပ်ကန်မှုအောက်မှာလှုပ်ရှားဖို့အခက်အခဲရှိနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။စကိုင်းသားစကိုင်းသူတွေကလည်းသူတို့မှာပေါင်းစပ်ညှိနှိုင်းမှုဘက်ကအားနည်းတယ်ဆိုတာကိုသဘောပေါက်ပါတယ်အကွဲကွဲအပြားပြားဖြစ်နေတဲ့အင်အားစုတွေကိုစူးစီးပြီးတိုက်ပွဲဝင်နိုင်ရင်ရည်ရွယ်ချက်ပို့ပြီးအောင်မြင်နိုင်မယ်ဆိုတာကိုယုံကြည်တဲ့အတွက်လွန်ခဲ့တဲ့မေလနှောင်းပိုင်းကစကိုင်းဖိုရမ်ဆိုတဲ့အွန်လိုင်းညီလာခံကိုကျင်းပခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ NUG လက်အောက်ခံတပ်ဖွဲ့တွေပါဝင်တာမတွေ့ရဘူးလို့ RFA သတင်းမှာဖော်ပြထားပါတယ်
online forum မှာဆုံးဖြတ်ချက်ချတာမျိုးမရှိပေမဲ့တိုင်းအစ်စ်ကိုပိုင်းပြဋ္ဌာန်းခွင့်တိုင်းအစ်စ်အုပ်ချုပ်ရေးစစ်ရေးအပြန်အလှန်ထိန်းချုပ်ရေးအတွက်သဘောထားတွေစုစည်းနိုင်ခဲ့တယ်လို့ဆိုပါတယ်ပထမအကြိမ် forum ဖြစ်တာမှတော်လိုင်းရဲ့အဖွဲ့အစည်းတွေရဲ့သဘောထားအမြင်ကိုစတင်စုစည်းတဲ့အစ်စ်ပဲရှိသေးတယ်လို့ forum ပြောခွင့်ရဖြစ်သူကိုခန့်ဝေဖြိုးကဆိုပါတယ် Federal Democracy ကျင့်သုံးမဲ့နိုင်ငံသစ်မှာစကိုင်းတိုင်းအနေနဲ့Federal Unit တစ်ခုအဖြစ်ပါဝင်နိုင်အောင်ပြင်ဆင်တာမှုတက်ဆိုင်ရာအဖွဲ့တွေရဲ့အမြင်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်
။တရားဝင်ရွေးကောက်တင်မြှောက်ထားတဲ့တိုင်းလွှတ်တော်ကိုယ်စားလှယ်တွေနဲ့မြေပြင်မှာတိုက်ပွဲဝင်နေတဲ့တော်လိုင်းအင်အားစုတွေကြားဘလောက်အထိညှိနှိုင်းပြီးသဘောတူညီချက်ရယူနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်တယ်လို့ဆိုပါတယ်။ Federal Unit တည်ဆောက်ရေးအတွက်တိုင်းနိုင်ငံရေးနဲ့တော်လိုင်းရေးအဖွဲ့အစည်းတွေကစ조사အားထုတ်ရပါလိမ့်မယ်။လောလောဆယ်မှာဒီလိုအဖွဲ့အစည်းပေါင်း900ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ online forum တက်ရောက်တဲ့အဖွဲ့အစည်းပေါင်း183ခွဲ့ရှိပါတယ်။စ ကိုင်းတော်လှန်ရေးမှာပါဝင်နေသူအလုံးကိုကိုးစားပြုတဲ့တိုင်းအတိုင်းမင်ခံအဖွဲ့သို့မဟုတ်အစုအဖွဲ့တစ်ခုတည်ဆောက်ပြီး Federal Democracy စနစ်အကောင့်ထဲဖော်ရေးဟာဘုံရီမှန်းချက်ဖြစ်တယ်လို့စကိုင်းဖိုရမ်ကသတ်မှတ်ပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရအပါအဝင်အဖွဲ့အစည်း20ကျော်ဟာစကိုင်းဖိုရမ်ကိုတဝန်လွှာတွေပေးပို့ခဲ့ပါတယ
်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ရှိတဲ့ပြည်နယ်တွေမှာအသစ်ဖွဲ့စည်းတဲ့ PDF တွေဟာစီဗီလာတော်လိုင်းတပ်ဖွဲ့တွေရဲ့ကုတ်ကဲမှုကိုခံယူကြတာများပါတယ်ချင်းလက်နက်ကိုင်တပ်ဖွဲ့ဆက်ရှိဖွဲ့ကိုစီရေးကုတ်ကဲမှုပေးတဲ့အတွက်ရှင်းဒေတာပူးတွဲကာကွယ်ရေးကော်မတီဖွဲ့စည်းနိုင်တာရှင်းဒေတာရဲ့ Federal Democracy အရေးကိုအများကြီးအထောက်အကူဖြစ်နေပါတယ်စကိုင်းတိုင်းကလက်နက်ကိုင်တပ်ဖွဲ့86ဖွဲ့ကိုကုတ်ကဲတဲ့အဖွဲ့အစည်းမရှိသေးတာဟာအားနည်းချက်အဖြစ်မြင်ကြပါတယ်ပလဲမြို့နယ် PDF ခေါင်းဆောင်ဘိုးနဂါဦးဆောင်နဲ့မြမတော်ဝင်နဂါတက်နဲ့ NUG လက်အောက်ကမဟုတ်တဲ့ဒေသခံ PDF တွေပူးပေါင်းပြီးဗမာအမျိုးသားတော်လှန်ရေးတပ် BNRA ကိုစက်တင်ဘာလကဖွဲ့စည်းခဲ့တာဟာလေထင်ရှားတဲ့အချက်တစ်ခုဖြစ်ပါလေထူးခြားတာကတော့လက်ရှိတိုင်ရင်ဆက်ရှင်ရင်ဟာစကိုင်းအပြင်မကွေးနဲ့မန္တလေးတိုင်းမှာပါလှုပ်ရှားဖို့ရည်ရွယ်တယ်ဆိုတဲ့ဥတီချက်ဖြစ်ပါလေဘိုးနဂါဟာ NUG သမ္မတနဲ့ကာကွယ်ရေးဝန်ကြီးတွေကိုတွေ့ဆုံပြီးတိစောက်နေစေဖြစ်တဲ့ကာကွယ်ရေးအုပ်ချုပ်ရေးလုပ်ငန်းမှာညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြောင်းစက်တင်ဘာလ12ရက်နေ့ထုတ်ဧရာဝတီ Times သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
စကိုင်းတော်လိုင်းထူကြမှုဦးအောင်ခင်မြမရေးသွန်သက်ချက်မှာပြောပြခဲ့တာပါအခုတော့အပတ်စဉ်ချက်မှာရေးခဏပါဒီတစ်ပတ် vaping လို့ခေါ်တဲ့ဆီလင်းဝိရှူတာကိုပြောထားပါတယ်ခေလုံငယ်တွေကြာရေပန်းဆလာနေတဲ့ဒီဆီလင်းဝိရှူတာကဆီလိတ်တောက်တယ်လို့ချက်မှာရေးအန်ဒီရရှိတယ်လို့ချက်မှာရေးပညာရှင်တွေကဆိုပါတယ်ဖိတ်တမမို့ e-cigarette လို့ခေါ်တဲ့ဒီဆင်းဝေရှူတာဘလို့စခဲ့ပြီးဘာကြောင့်အန္တရာယ်များရတာပါလဲဒီကြောင့် Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation ရဲ့လွတ်မှုဆောင်အဖွဲ့ဝင်ဒေါက်တာတင်ပေါင်ထွေးဒေါက်ထွေးစေမန်းကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတင်ပေါင်ထွေးအများသိကြတဲ့ဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့အခုခင်မှာအင်္ဂလိပ်လိုတော့ vaping လို့ခေါ်တာပေါ့ဆရာနော်မြန်မာလိုတော့ ceiling weight ရှူတာလို့ပြောရမလားမသိဘူးခေတ်စားလာပြီးတော့ဒီလူငယ်တွေလည်းအသောတော်တော်များလာတယ်လူကြီးတွေလည်းတချို့ ceiling ဖြန်ရင်တောက်ကြတယ်လို့သိရတဲ့ခါကျတော့တချို့လည်းဒီ e-cigarette လို့ခေါ်တာပေါ့ဆရာနော်ဒီ ceiling weight ရှူတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးကျန်းမာရေးဆိုင်ရာသိသိသိထိုက်တာတွေကိုအဓိကပြောမှာမို့ဆရာကြီးအရေးအကြီးဆုံးအားလုံးသိတင်တာဆိုရင်အဓိကဆရာဘာကနေစပြီးတော့ရှင်းပြခြင်းလဲ
ဟုတ်ကဲ့ပါဆီလင်းငွေရှူတာဗိတ်ပင်းကနေစထားတယ်ပေါ့လေဟုတ်တယ်အဲ့ဒီစကလုံးကဘလို့စပေါ်လာလဲဆိုပြီးဆိုင်ကျွန်တော်ရှင်းပြပါမယ်တကယ်တမ်းကျတော့ e-cigarette ကတော့လူပညာတာပေါ့လေ e-cigarette ဆိုတာကဘာလဲဆိုရှင်ဒီဆီလိတ်တောက်တာပဲတကယ်တမ်းကျတော့ဆီလိတ်ကိုသူကဆေးရွက်ကြီးပေါ့ထိုးရံပါတဲ့ဆေးရွက်ကြီးကိုအပြင်မှာလို့တမရေးကျ cigarette တို့ cigarette ဗိတ်တို့လို့မီးရှို့တောက်တာမဟုတ်ဖ ೇನೆelectronic မီးနဲ့ nicotine ထွက်လာအောင်လုပ်တာဘယ်ရနဲ့ထွက်လာလဲဆိုတော့ nicotine liquid လို့ခေါ်တယ်ဆေးရည်ကြီးဘာတင်ထုတ်ထားတဲ့ nicotine ပါတော့ဒီရေပေါ့အဲ့ဒီအရေကို electronically process လုပ်ပြီး heat လုပ်တဲ့ခါမှာအဲ့ရေရနေပြီးတော့အငွေ့လေးထွက်လာတယ်အဲ့တော့အလုံးကြီးတဲ့နဲ့အဲ့ဒီကောင်က vapor ပေါ့ vapor ဆိုအငွေ့ပဲငွေ့ဆိုတာကကျွန်တော်နမူနာမျိုးသက်ဆုံးမြင်ရရင်ရေမြင့်ငွေ့လေးကိုဖြည်းဖြည်းလေးပေါ့အဲ့တော့ vapor ကဘေးပါတယ်ပြီးတော့ဒီ e-cigarette ကိုမြည်ကြီးကသူ့ရဲ့ smell ဟာမီးခိုးတွေထွက်တာမဟုတ်ဘူးဘေးပါလေးပဲအမှုလေးပဲထွက်တာဆိုပြီးတော့သူကဘေးပါကို vape လုပ်တယ်ဆိုတဲ့ကလုံးသူ့ကိုယ်တိုင်ထွက်လိုက်တာ e-cigarette ကိုမြည်ရတော့ vape လုပ်တယ် vape လုပ်တယ်သူက smoking နဲ့ကွဲပြားခြားနားအောင်သူကနားလည်းပါလည်းလုပ်တာတကယ်တမ်းကျတော့ nicotine ကိုထုတ်တာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီ vape e-cigaretteဆီလင်းဝေရှူတာရဲ့သဘောတဘာဝမတူတဲ့မျိုးစားတွေရောရှိလားဆရာကြီ
း။ဟောသူကတကယ်တမ်းပြောလို့ရှိရင် e-cigarette ကအမျိုးစားအကြမ်းင်း၃မျိုးလောက်ကျွန်တော်ပြောလို့ရတယ်။အဲ့ဒါဘာပါလဲဆိုလို့ရှိရင် e-cigarette မှာဟိုက e-liquid ပါတယ်။ e-liquid ထဲမှာဆေးရည်ကြီးထုတ်ထားတဲ့ nicotine ကိုထည့်ထားတယ်။ထို့အပြင်အဲ့ဒီထဲမှာ flavor တွေထည့်ထားတယ်။အမှအနက်ကောင်းကောင်းလေးတွေ chocolate အရသာပန်းပီးရသာစကွာပီးရသာ strawberry ရတာဆက်ရှိပြီပေါ့လေ clearly get at the anamuli tetare. So, flavor plus your nicotine, part of you electronically hit to the kema, anamuli pianare, anamuli shooting tibare. Not cool, Jaro, the favorite team of power in a nicotine bow and a flavor, it is at the table, and you have shooting at the shivare. The two of the Russian nicotine is a favorite is a free chalk gurum, don't yard. Free plus flavor, but not the dunya shivare. Hello.
ဒီကောင်တွေကဖလေးပါဒီအနားရတာကလေးတွေကိုပူတော့ဆွဲဆောင်ပြတာပေါ့လေနောက်တကဟိတတူပကုပရိုဒတ်ခေါ်တယ်အဲ့ဒါဆေးရည်ကြီးပိုင်းစားပြီးပြေးလေးတွေကိုထုတ်တုံထားပြီးအဲ့ဒီလိုမျိုးကိုဒီကာဗွန်နဲ့ပေါ့လေကာဗွန်ဆိုတာဒီအီလက်ထရောနစ်နဲ့လုပ်ထားတဲ့ဟိုကီမီကယ်လို့ရှိရင်အပူပေးတာသူဝေးရရင်အဲ့ဒီဆေးရည်ကြီးအပန်းစားလေးတွေနဲ့တော့နီကိုတင်ထွက်လာတယ်ထွက်လာတဲ့အမွေကိုရှူရင်
တဲ့ရောက်ပြီးတော့အဆုတ်သေးဖို့ပေါ့လေစက်ကြည့်တိုင်းရောက်တယ်ဝင်သွားပါတယ်ဒီဖေးချင်းတို့ကျဆိုတာအလားပါပဲအဲ့တော့ CSG စနစ်ကုမ္ပဏီတွေကသူရဲ့ပစ္စည်းအားစီးပွားရေး smoking မဟုတ်ဘူးဒါတော့ဆေးတော့တာမဟုတ်ဘူးဆိုပြီးတော့နားလဲပါလဲနဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဆေးရဲ့ smoking ကိုသူရှောင်ရင်တဲ့ကြောင့် vaping ကိုသူလုပ်တာပါလေအဲ့တော့ vaping ကလည်းဆေးရဲ့ထိလိုက်တော့ရှင်နဲ့အတူပဲဆိုတာကိုလည်းသူလည်းရှောင်နေပြီးတော့နောက်ထပ်ညှာတဲ့တယ်ပေါ့လေထုတ်ပြီးတော့ FCTC ဆိုတာရှိပါလေ The Framework Compression or Tobacco Control ဆိုတဲ့ဆေးရည်ထိကျုပ်ရေးအပြည့်အစုံအစတို့အဖွဲ့ဆိုတာရှိပါလေ WHO နဲ့ဖွဲ့ပေးထားလားအဲ့ဖွဲ့ကနိုင်ငံကြီးကလည်းနေထိုင်ရတယ်ဟုတ်ပထမဆုံးစထုတ်လုံးကတော့သူတို့ဥပဒေထဲမှာ smoking ကိုပဲသုံးထားတယ် vaping ကိုသုံးထားတာဒါပေမဲ့ဒီကောင်လေး2003လောက်မှာအဲ့ဒီကောင်ကစပြီးသုံးတော့တဲ့ကျန်အားစပြီးတော့ vaping ကို smoking နဲ့အတူတူပဲဆိုတာမျိုးကိုနောက်ထပ်ထည့်ထားပြီးသားဖြစ်နေပါပြီအဲ့တော့ vaping နဲ့ခေါ် smoking နဲ့ခေါ်ပေါ့နော် vaping ကလည်းဒါ silly option နဲ့အတူတူပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနကအငွေထွက်တာနေတာများတာနဲ့ပဲခွာပြီးတော့ဒီစေရကြီးမပါပဲနဲ့နောက်စေကြောက်တိသုံးသလားဒါတွေအားလုံးကတော့စေလိမ့်နဲ့အခြေခံအဖြစ်ဆရာကလည်းဆိုသလိုတူတူဖြစ်နေတော့
ဟုတ်ကဲ့
ဒီစေလိမ့်ငွေရှူတာရောက်အောင်ဆရာကြီးဒီအန်ဒီရရှိနိုင်တဲ့အတိုင်းတာကစေလိမ့်နဲ့ခွာနိုင်သေးရလားဆရာကြီ
းဟုတ်ကဲ့အဲ့တော့ဒီ e-cigarette ကိုစထရင်တော့ငါE-cigarette နဲ့ heated tobacco product ကစ္စည်းကိုစထွင်တဲ့ပုံစံကပထမ HTP ကိုစထွင်တယ်။1988လောက်တည်းက HTP ကစထွင်တယ်။ဒါပေမဲ့အဲကောင်ကခင်မစားခဲ့ဘူး။နောက်တစ်ခါ2003လောက်မှာတရုတ်နိုင်ငံကဆေးရောကျွမ်းကျင်ပညာရှင်တဦးကနေပြီးတော့သူ့ရဲ့အဖေကဆေးလေးပေါက်ပြီးပေးသွားလား cigarette ပေါက်ပြီးပေးသွားလားဆုံးကြပါနဲ့။အဲတော့အဲ့ဒါကိုသိထားပြီးတော့ဒီမီခိုးကြောင့်ပဲဆိုတော့သိတာ哦။အဲတော့မီခိုးမခက်တဲ့ဒီဆေးလေးရှင်မျိုးငါထွင်မယ်ဆိုပြီးထွင်လိုက်တော့2003ခုနှစ်မှာသူကE-cigarette ကိုတော့မဟုတ် E-cigarette ကိုစထွင်နိုင်ခဲ့တယ်ဒီမှာထွင်နိုင်ပြီးတော့သူ့ရဲ့ဥစ္စာတစ်ဖြည်းဖြည်းနဲ့နောက်ပိုင်းဒီအမေရိကရောက်ပြက်နှံ့သွားလာမှာနောက်နိုင်ငံရောက်ရောက်လာမှာ marketing တို့တက်တာကျေပြန့်သွားပြီးတော့ကျေပြန့်နှံ့သုံးတဲ့ဒါ E-cigarette ဆိုဖြစ်လာပါတယ်အဲကြတော့ပထမစသုံးတော့ဒီကောင်လေးကတော်တော်ကြီးကိုဒီဆေးလေးကိုပြီးပြရသူ့ရဲ့ပစ္စည်းဟာဆေးလေးဖြတ်တဲ့ဆက်ဆေးလေးတောက်နေတဲ့ဒီဆေးလေးဆွဲနေတဲ့ cigarette ဆွဲနေတဲ့ဆေးလေးချက်ချင်းအစားအသောက်သုံးရတဲ့ပစ္စည်းဆိုပြီးတော့လုပ်တယ်နောက်ပြီးတော့သူ့ရဲ့သူတွေနာလောက်ခါလေးကမှလည်းဖေးလိတ်တော့အနေနဲ့မရှိဘူးနဲတဲ့အနေနဲ့နဲတဲ့ဆိုတော့တုတ်လိုက်ကြပါတယ်ဒါပေမဲ့အဲ့ဒီအချက်ကိုတော့သူတွေနာဒီပြတဲ့ခါမှသူတွေပေးနိုင်တဲ့အချက်ဟာမမှန်ကမှဘူးသူကလည်းပေးနိုင်တယ်အနေနဲ့ပေးနိုင်တဲ့နီကိုတင်းပါအတူတူဖြစ်တဲ့တော့နီကိုတင်းကပေးတဲ့အနေရီဆိုတော့အကုန်ရတာပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာဖေးတောက်တာခေါ်ဖေးပင်းဆေးလင်းွေရှူတာကဆေးလိလိုပဲအန်ဒီရဲ့အတူတူရှိတာကိုကျွန်တော်ပြောပြခဲ့တဲ့ကြံမိုက်ခဏမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းဒေသကသတင်းလွှာအစီအစဉ်ပါရှမ်းမြောက်ဒေသ1392စစ်စင်ရေးမှာညီနောင်3ဘွဲ့ကစစ်ကောင်စီစခန်းတွေကိုဇက်တိုက်သိမ်းပိုက်နေချိန်မှာစကိုင်းဘက်မှာလည်းကောလင်းအပါဝင်ကို KIA ကချင်တက်နဲ့ PDF တက်ကသိမ်းခဲ့တာနဲ့ကင်းဒီဘက်မှာပါမက်ဆက်မြို့ပန်းတိန်နာရွာတွေကစခန်းတွေသိမ်းခဲ့တာပါဝင်
တိုင်းဒေသသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတော်ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မအာမီပါ။နေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမျိုးနဲ့ကောလင်းမျိုးတို့ကိုKIA နဲ့ကောက်ွယ်ရေးတပ်ဖွဲ့တွေကပူးပေါင်းသိမ်းပိုက်နိုင်ခဲ့ပါတယ်။ကယားဂရီနီပြည်မဲဆဲမြို့နယ်ပန်းတိန်ရွာနာကစခန်းသိမ်းတိုက်ပွဲမှာတော့စစ်ကောင်စီဘက်က16ရောက်လောက်တိုက်ဆုံခဲ့ပါတယ်။တရင်လွှာတွေတဲမှာတော့ကလေးမြို့နယ်နဲ့တမူးမြို့နယ်တွေကစစ်ကောင်စီရဲ့စခန်း၄ခုနဲ့ခံပတ်မြို့တစ်မြို့လုံးကိုပြည်သူ့ကောက်ွယ်ရေးပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်နိုင်ခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟော်မရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကောလင်းခရိုင်ပေလယ်ဘူးမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ကာကွယ်ရေးတပ်ဖွဲ့တွေကတင်ပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါရတယ်။ပင်လယ်ဘူးမြို့ပေါ်ကမြို့မရက်ွယ်ရဲစခန်းမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာနိုဝင်ဘာလ9ရက်နေ့ည9နာရီလောက်မှာအလံဖြူထောင်အညံ့ခံခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်။ဒါ့အပြင်နိုဝင်ဘာလ6ရက်နေ့ကလည်းကောလင်းမြို့နယ်ထဲရှိစစ်ကောင်စီတပ်တွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ရမှာစစ်တပ်ဖက်ကအလံဖြူပြလက်နက်ချခဲ့တယ်လို့ကောလင်းပတ်ကဖတာဝန်ရှိသူတွေကပြောပါတယ်။
ကယားဂရီနီပြည်မဲဆဲမြို့နယ်ပန်တင်းရွာနီးစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က16ရောက်လောက်တေဆုံးပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ရှီတန်းရောက်ဂရီနီတော်လှန်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့မှာစစ်ကောင်စီရဲ့စခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ရာလက်နက်ခဲယမ်းတွေကိုလည်းသိမ်းပိုက်နိုင်ခဲ့တဲ့အပြင်စစ်ကိုလမ်းကြောင်းတွေကိုလည်းဂရီနီတော်လှန်အင်အားစုတွေကဖျက်တောက်ထားနိုင်ခဲ့တယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ခံကပြောပါရယ်အဲ့ဒီစခန်းသိမ်းတိုက်ပွဲတဲ့ Karenni အမျိုးသားများကာကွယ်တပ် KNDF Karenni တမရော KA ဖားဆောင် PDF ဘော်လခဲ PDF ကလလတာတို့ပါဝင်တိုက်ခိုက်ခဲ့ပြီး KA တပ်ဖွဲ့ဝင်တစ်ယောက်နဲ့ KNDF တပ်ဖွဲ့ဝင်နှစ်ယောက်ကြာဆုံးခဲ့ပါရယ်ဒဏ်ရာရတဲ့သူလည်း၈ယောက်ရှိခဲ့ပါရယ်
ချင်းပြည်နယ်အစပ်မကွေးတိုင်းစောမြုံမှာ CDF ကံပက်လက်တူမီတက်ရင်ရဲ့တူတက်ရင်မှုနဲ့သူ့ဖခင်ဓမ္မအမှုတော်ဆောင်ဆရာကိုစစ်ကောင်စီတပ်ဖွဲ့ကတတ်ဖြတ်သွားတယ်လို့ CDF ကံပက်လက်ကတာဝန်ရှိသူနဲ့ဒေသခံတွေကပြောပါရယ်ကံပက်လက်မြို့နယ်အတွင်းစစ်ဘေးရှောင်နေရတဲ့ခရီးရန်ဓမ္မအမှုတော်ဆောင်ဆရာဦးမန်ကွေးဟာနိုဝင်ဘာလ9ရက်နေ့မနက်ပိုင်းမှာစောမြုံကအသိမိတ်ဆွေနဲ့စကားပြောနေချိန်အရက်ဝဝတ်ထားတဲ့စစ်သားတစ်ယောက်ရောက်လာပြီးအနီးကခေါင်းကိုပြစ်ခတ်တတ်သွားတာလို့ရင်းရင်းမြစ်တွေကပြောပါရဲအဲ့ဒီအချိန်မှာစောမြို့အနီးကိုအလုတ်တော်ဝင်နေရောက်နေတဲ့ CDF ကံပက်လက်တူမီတရင်ကတူတရင်မှုဖြစ်သူခရီးရန်ဓမ္မအမှုတော်ဆောင်ဆရာရဲ့သားကိုလှီမန်ကဖခင်တရင်ကြားပြီးနောက်သွားရောက်ကြည့်ရှုရမှာကင်းပုံးဝင်နေတဲ့စစ်သားတွေရဲ့ပစ်ခတ်တာကိုခံရပြီးကြဆုံသွားတယ်လို့ CDF ကံပက်လက်တာဝန်ရှိသူတွေကပြောပါရဲ
ဆဲအနာရှင်ကိုတနိုင်ငံလုံးကတိုက်ခိုက်နေချိန်ရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းသားလက်နက်ကင်တပ်ဖွဲ့အချင်းချင်းပစ်ခတ်တိုက်ခိုက်ကြတာကြောင့်နှစ်ဖက်လုံးပေါင်း10ယောက်ကျော်သေဆုံးမှုရှိခဲ့ပါတယ်။မူဆယ်မြို့နယ်ဆင်လန့်အုပ်စုမှာတအောင်းတပ်ဖွဲ့ TNLA နဲ့ရှမ်းပြည်တူတေးပါတီ SSPP တို့ကြားနိုဝင်ဘာလ9ရက်နေ့ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ TNLA ကဖမ်းဆီးထားတဲ့ဆင်လန့်ကလူမှုကူညီအဖွဲ့မှပါဝင်သူလူငယ်ကိုပြန်လွှတ်ပေးဖို့တောင်းဆိုဖို့အသွားမှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးအဖမ်းခံရတဲ့ SSPP ရဲ့အုပ်ချုပ်ရေးမှူးဆိုင်လျက်နဲ့တပ်သားတယောက်ဆဲလန့်ရွာမှာပြစ်တက်ခံခဲ့ရပါတယ်။ SSPP ရဲ့တခြားတပ်သား2ယောက်လည်းတေဆုံးခဲ့ပြီး3ယောက်ကတော့ဒဏ်ရာအပြင်းထန်နဲ့ပျောက်ဆုံးနေတယ်လို့ SSPP ကပြောပါတယ်။ဒါ့အပြင်တိုက်ပွဲတွေ TNLA ဖက်ကလည်း9ယောက်တေဆုံးခဲ့ကြောင်းထုတ်ပြန်ထားပါတယ်။အဖမ်းခံရတဲ့ဆဲလန့်ကလူငယ်ကူရောနိုဝင်ဘာ10ရက်နေ့ညနေပိုင်းမှာ TNLA ဖက်ကပြန်လွှတ်ပေးခဲ့ပြီးဖြစ်ပါတယ်။
ရခိုင်ပြည်အမျိုးနယ်တပ်တောင်မျိုးရဲစခန်းမှုနယ်ရဲတပ်ဖွဲ့ဝင်တယောက်ကိုနိုဝင်ဘာလ9ရက်နေ့မှာအင်အား100လောက်ပါတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ရဲပူပေါင်းတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပါတယ်။တပ်တောင်ရဲစခန်းမှုမျိုးမင်းထွန်းနဲ့ရဲတပ်ဖွဲ့ဝင်တယောက်ကိုရဲစခန်းကနေဖမ်းဆီးသွားတာဖြစ်ပြီးဖမ်းဆီးရမှာအမျိုးကရဲတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့တပ်တောင်မျိုးအုပ်ချုပ်ရေးမှူးတယောက်ကပြောပါတယ်။သူတို့နှစ်ယောက်ကိုရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စစ်ကောင်စီဘက်ကတန်တရာရှိနေတယ်လို့တပ်တောင်မျိုးမှာကပြမဲ့ဇက်တပင်တစ်ခုကိုပမစ်ချပေးတဲ့ကိစ္စနဲ့လဲဆက်ဆက်နိုင်တယ်လို့ဒေတာတွေးမှာသတင်းတွေထပ်ပေါ်နေပြီးသူတို့ကိုဘယ်နေရာခေါ်သွားတယ်ဆိုတာကိုတော့မသိရဘူးလို့ဆိုပါတယ်
မော်လမြိုင်မြို့ငန်းတီရုပ်ကွက်မှာရှိတဲ့မွန်ပြည်နယ်အစိုးရဝန်ကြီးများအိမ်ယာရှိမျက်နှာစာကအတားစီးတွေကိုဗီဒီယိုရိုက်ကူးပြီး TikTok ပေါ်တင်ခဲ့တဲ့အမျိုးသားတယောက်ဖမ်းဆီးခံလိုက်ရပါတယ်။မြိုင်တာယာရုပ်ကွက်မှာနေထိုင်တဲ့ကိုထွတ်ဆိုသူကိုဗီဒီယိုရိုက်ပြီး TikTok ပေါ်တင်ခဲ့လို့ဆိုပြီးတိုင်းရင်းစေးရုံအနီးကလက်ဖက်ဆိုင်မှာအရွက်ဝက်လုံးခြုံရေးတွေကနိုဝင်ဘာလ4ရက်နေ့ကလာဖမ်းသွားပြီးဇီယာတီရီနယ်မြေရဲစခန်းမှာရဇသက်ကြီးဥပရိပုံမှန် 905 ကကြီးနဲ့အမှုဖွင့်အရေးယူထားတယ်လို့နေဆက်သူကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့တုန်းကလည်းရေးမြို့နယ်ငါးလုံးကဦးစီးမှုအသက်ခံရတဲ့ဖြစ်စဉ်ကို Facebook လူမှုကွန်ရက်စာမျက်နှာပေါ်တင်ခဲ့တယ်လို့ဆိုပြီးမော်လမြိုင်မြို့ပေါ်က CDM သားဖွားဆရာမတယောက်ဖမ်းဆီးခံရတယ်လို့မြို့ခန့်တွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်၃ဖွဲ့ကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုဖော်ဆောင်ပြီးစစ်ကောင်စီတပ်ရဲ့စခန်းတစ်ခုပြီးတစ်ခုကိုသိမ်းပိုက်နေချိန်မှာပဲစကိုင်းတိုင်းကလေးမြို့နယ်နဲ့တမူးမြို့နယ်ထဲမှာလည်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့စခန်းလေးခုနဲ့ခံပတ်မြို့တစ်မြို့လုံးကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့ကြပါတယ်။အဲဒီဘက်ကအခြေအနေတွေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
တမူးနယ်ကလေးမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းအနည်းဆုံး6ခုကိုနိုဝင်ဘာလ3ရက်နေ့မနေ့အစောပိုင်းမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ရမှာတမူးမြို့နယ်တဲကခံပတ်မြို့ရဲစခန်းဝီတုတ်ရဲစခန်းကလေးမြို့နယ်တဲကရာစကြူအချင်းဦးစီးစခန်းနဲ့မြောက်စီးရွာတပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ကြတယ်လို့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခံပတ်မြို့ရဲစခန်းကိုနိုဝင်ဘာလ4ရက်နေ့မှာသိမ်းပိုက်ခဲ့ကြပြီးစစ်ကောင်စီတပ်ကုန်းကရောနိုဝင်ဘာလ9ရက်နေ့မနေ့ကြမှာတင်ပိုက်ခဲ့ကြပါတယ်အခုတော့ခံပတ်တမျိုးလို့ကိုအပိသက်ထိမ့်ချုပ်ထားနိုင်ပြီလို့ဒီမျိုးတင်တိုက်ပွဲမှာပါဝင်ခဲ့တဲ့ချင်းမျိုးသားကကွေးတမရော CNDF ရဲ့တာဝန်ရှိသူကပြောပါတယ
်နိုဝင်ဘာလ3ရက်နေ့ပါနော်မနေ့လေးနာရီခွဲလောက်ကနေစပြီးတော့ကျွန်တော်ပူပေါင်းတပွဲဆက်ဖြစ်တယ်လို့ဒီခံပတ်စကောင်းပေါ့နော်ညနေ5နာရီ3နာရီလောက်ပေါ့ဒီခံပတ်ရဲစခန်းကိုကျွန်တော်ပူပေါင်းတပွဲနဲ့တင်လိုက်တယ်ပေါ့နော်ရဲစခန်းတင်ပြီးည9နာရီလောက်ကြမှာကျွန်တော်ဒီသူဘက်ကနေတော့ချက်ထားတာလည်းတော့အဲနောက်ခေါက်လာပြီးတော့ဘုံတစ်ခါပြန်လာခြေတော့ပေါ့ကိုလေးနေမရှိတော့ကိုလုပ်ပြီး
ကလေးကံကောကာလာမပေါ်မှာတည်ရှိတဲ့မြောက်စည်းရွာရဲစခန်းကလည်းနိုဝင်ဘာလ4ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ကြပြီးအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးချင်းကကွေတပ်ဖွဲ့ CNDF ဗကောက်တပ်ဖွဲ့တပ်မဟာမှုကအခုလိုပြောပါတယ
်သူတို့ဖက်ကဘန်ကာရန်များတယ်ဘန်ကာရန်ကောင်းတယ်ပေါ့ဘန်ကာကောင်းတယ်ကရုချင်းကောင်းတယ်ပြီးတော့လေရင်ကလည်းခဏခဏပုံကျဲတယ်လေရင်နဲ့တော့ထိခိုက်မရှိဘူးပေါ့နော်ကျွန်တော်တို့အဖွဲ့ကဒါဆိုတော့တရက်ကုန်သွားတယ်ဒါပေမဲ့နောက်နေ့မှကျတော့အဲ့လိုပဲဝင်ဖို့ပြန်ကြိုးစားတဲ့ဥဒတိုင်းမှာပဲကတ်နေကြတယ်ဝင်ပြီးတော့ဝင်စီးရဲအပြီးတော့အဲ့လိုနဲ့ပဲကျွန်တော်တိတ်နိုင်တယ်ပေါ့နော်ကိုဖက်ကလည်းဒါကျွန်တော်တို့က၃ယောက်ကြာပေါ့နော
်မြောက်စီးရဲစခန်းတိမ့်တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်က၁၀ယောက်ထက်မနည်းတေဆုံးခဲ့ပြီးစစ်တုံးပန်းတချို့နဲ့လက်နက်ခဲယမ်းတွေလည်းတင်းစီးရမိခဲ့တယ်လို့ပြောပါတယ်ဒီစစ်စင်ရေးမှာချင်းကကွေတပ်ဖွဲ့တွေအပါအဝင်ပြည်သူ့ကကွေပူပေါင်းတပ်ဖွဲ့တွေဘက်ကလည်း၇ယောက်ကြာဆုံးခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရကကွေဝန်ကြီးဌာနရဲ့စစ်ရုံးချုပ်ကလည်းကလေးတမူအားရှအဝေးပြေးလမ်းပေါ်ကခံပတ်မြို့ကိုနိုဝင်ဘာလ9ရက်နေ့မနေ့မှာအပိသက်သိမ်းယူနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
စစ်ကောင်စီကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အသစ်ကနေပြဋ္ဌာန်းလိုက်တဲ့နိုင်ငံရေးပါတီဥပဒေအရပါတီတည်ထောင်ခွင့်လျှောက်ထားတဲ့မူညီညွတ်ရေးပါတီအပါအဝင်ပါတီတချို့ဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်းနေစေလို့ဆိုကြပါတယ်ဘာသာအခုချိန်ထိပါတီတီထောင်ခွင့်မပေးရသေးတာလဲဒီလိုမျိုးခွင့်ပြုချက်မရသေးတာကြောင့်ရောပါတီတွေအတွက်နင်းနာမှုကဘာတွေလဲရမင်းကနေတင်ဆက်ပေးပါမယ်ရှင
်ပါတီတီထောင်ခွင့်မကျနိုင်တာနဲ့ပတ်သက်ပြီးအသက်ဖွဲ့စည်းထားတဲ့ UEC ကသစုံနေရာချင်းပြတာအခြေအနေတွေကိုအကြောင်းကြားတာမျိုးတွေလည်းမရှိသေးဘူးလို့မွန်ညညွတ်ရေးပါတီတာဝန်ရှိသူကပြောပါတယ်ဒါနဲ့ပတ်သက်ပြီးသက်ဆိုင်ရာအနေနဲ့လည်းအကျိုးကြောင်းချင်းပြပေးသေးတယ်လို့မွန်ညညွတ်ရေးပါတီ NUB ပြောခွင့်ရပုဂ္ဂိုလ်နိုင်တန်းရွှေကအခုလိုပြောပါဗျာ
ဒီပြောဖို့ခက်တယ်အခုတည်းထိတော့မကြသေးဘူးနော်တချို့ပါသေးတယ်ကျွန်တော်တို့အပါဝင်ပေါ့နော်မကြတာနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းပြောအပ်ဆိုရတဲ့ခက်တယ်ပြောခွင့်လို့ရှိရင်ကျိုးအကြောင်းလေးဘာညာကိုပြန်လဲအကြောင်းကြားပြီးတော့လူတယ်တကယ်လို့ဟိုပြဿနာတစ်စုံတရာမရှိဘူးဆိုလို့ရှိရင်ဒါမှတ်ပုံတင်ချဖို့တည်တယ
်နိုင်ငံရေးပါတီ60ဝန်းကျင်လောက်ပြန်ပြီးမှတ်ပုံတင်တဲ့အထဲမှာပါတီပေါင်း38ပါတီကမှတ်ပုံတင်ကြလာပြီး2020ရွေးကောက်ပွဲအနိုင်ရရခိုင်မျိုးသားပါတီနဲ့မွန်ညင်ညွတ်ရေးပါတီပြင်88မျိုးဆက်ကြောင်းသားဦးကုကွကြီးဦးဆောင်နဲ့ပြည်သူပါတီတို့ကိုပါတီတည်ထောင်ခွင့်မပြုသေးပါဘူးအခုချိန်မှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ထင်ရှားတဲ့တိုးတက်မှုတွေလုပ်ပေးသင့်ပြီဖြစ်ပြီးအာဏာကိုမြေတမ်းထိန်းသိမ်းဖို့ပဲဆက်လုပ်နေမယ်ဆိုလို့ရှိရင်စားကျင်ဘက်အင်အားစုတွေပိုများလာလိမ့်မယ်လို့မြမနိုင်ငံရေးလေးလာသူဒေါက်တာအောင်မျိုးကပြောပါတယ်
ဒီတော့ဟိုမူဝါဒဘောင်ဝင်ပေးရမှာပေါ့နော်ဒီလူတွေကိုမြန်မာအတိမတ်ပြုလေရွေးကောက်ပွဲမှာ participate လုပ်လေဒီချိန်မှာကျွန်တော်နိုင်ငံရေးရာအစိုးရအနေနဲ့တခုတော့အဲ့လိုရွေးကောက်ပွဲနဲ့ပတ်သက်လို့တိုးတက်တဲ့ထင်ရှားတဲ့တိုးတက်မှုတွေလုပ်ပြဖို့တင်တာပေါ့နော်ဟိုဟာအမြဲတမ်းတိမ့်မဲ့ဆိုရင်အဲ့လိုလုပ်လိုက်တယ်ဆိုသူကဆန့်ကျင်ဘက်တွေကပုံများတော့မှာပေါ့
အခုဆိုရင်စစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်နောက်မှာစစ်ကောင်စီကအသစ်ပြတ်ထန်လိုက်တဲ့နိုင်ငံရေးပါတီများဥပဒေအရမပုံပြမတင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအပါအဝင်ပါတီပေါင်း40လောက်ကတော့ဖျက်သိမ်းခံထားရပါတယ်စစ်ကောင်စီကပြောလာတဲ့ရွေးကောက်ပွဲကရောတကယ်ဖြစ်လာမှာလားမဖြစ်လာဘူးလားဆိုတာကိုအားလုံးကစောင့်ကြည့်နေကြပြီးလက်ရှိနိုင်ငံရေးခြေနေရနေရာတော်တော်များများမှာရွေးကောက်ပွဲလုပ်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့နိုင်ငံရေးလှစ်လာသူအချို့ကဆိုကြပါတယ်ရှင်
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမြို့နဲ့ကောလင်းမြို့တို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ကာကွယ်ရေးတပ်ဖွဲ့တွေကပူးပေါင်းသိမ်းပိုက်နိုင်ခဲ့ပါတယ်။ကယားပြည်ခေါ်ဂရီနီပြည်မဲဆက်မြို့နယ်ပန်သိမ်းရွာနာကစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က16ရောက်သေဆုံးခဲ့ပါတယ
်။တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ရှမ်းမြောက်ညီနောင်သုံးဘွဲ့စစ်စင်ရင်တဲ့တစ်ချိန်တည်းစကိုင်းနဲ့ကင်းဒီဘက်မှလည်းစစ်ကောင်စီစခန်းတွေသိမ်းခံတာအပါအဝင်ကိုအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA American တိုင်းရဲ့ချက်သာရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်မဆုမြတ်မှုပြောပြပေးပါဦးခင်ဗျာ
ဂါဇာဒေသမှာဖြစ်နေတဲ့ပြဿနာဟာဒေသရင်းကိုတော်မီလိုမျိုးပြန့်နှံ့လောင်ကျွမ်းသွားနိုင်တယ်လို့ကုလသမဂ္ဂဒီအကူအညီပေးရေးဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်ဂါဇာကမ်းမြောက်မှာပိတ်မိနေတဲ့ပါလက်စတိုင်းပြည်သူတွေကိုအကူအညီပေးနိုင်ရေးပြင်သစ်မှာဒီကနေ့ကျင်းပတဲ့နိုင်ငံတကာအစည်းအဝေးမှာလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်ညွှန်ကြားရေးမှူးချုပ်လည်းဖြစ်အရေးပေါ်အကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးလည်းဖြစ်တဲ့မာတင်ဂရစ်ဖစ်ကပြောကြားလိုက်တာပါနိုင်ငံပေါင်း90ကျော်ကတာဝန်ရှိသူတွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တက်ရောက်ကြတဲ့ပါရီညီလာခံမှာဂါဇာကမ်းမြောက်မှာချက်ချင်းအပြစ်ရဖို့တောင်းဆိုခဲ့ကြပါတယ်ဂါဇာမှာအခြေအနေတွေဟာပိုပြီးတော့ဆိုးလာနေပြီးအရက်အသားတွေကိုကာကွယ်နိုင်ရေးကိစ္စကိုဘာနဲ့မှအပေးယူမလုပ်နိုင်ဘူးလို့ပြင်သစ်သမ္မတအမနီယောမက်ခရွန်ကလည်းပြောကြားပါတယ်ဒုက္ခရောက်နေတဲ့ပါလက်စတိုင်းပြည်သူတွေကိုကူညီနိုင်ရေးအတွက်ပြင်သစ်နိုင်ငံမှညီလာခံကျင်းပနေချိန်မှာပဲပါလက်စတိုင်းဒေသတွေအပေါ်အစ္စရေးတို့ကတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ဆီးရီးယားနိုင်ငံအရှေ့ပိုင်းကအီရန်နဲ့ဆက်နွယ်နေတဲ့လက်နက်သုံးလောင်းတစ်ခုကိုအမေရိကန်ကလေကြောင်းဒီစစ်လေယာဉ်တွေကဖျက်ဆီးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောကြားပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအပေါ်အီရန်တန်လန်ရေးတံပြန်အထူးတပ်နဲ့ပတ်သက်ဆက်နွယ်နေတဲ့အဖွဲ့တွေဇက်တိုက်တိုက်ခိုက်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့ဒီကိုရန်ကိုခုခံကာကွယ်တဲ့တိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဝန်ကြီးအော့စတင်ကပြောပါတယ်မြန်မာနိုင်ငံကတိုက်ပွဲတွေပြင်းထန်နေတဲ့နယ်မြေတွေကိုရှောင်ရှားဖို့အတွက်တရုတ်အစိုးရကသူ့ရဲ့နိုင်ငံသားတွေကိုသတိပေးလိုက်ပါတယ်။ရှမ်းမြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာတိုက်ပွဲတွေပြင်းထန်လာနေတာကနယ်စပ်ဒေသမှာတရုတ်နိုင်ငံသားတချို့ဒီထိခိုက်ဒေဆုံးတဲ့အထိသတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံကြေးဌာနကအခုလိုမျိုးသတိပေးလိုက်တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမဆူမြတ်မူကြီး။အခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တရဲ့ချက်သာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်ကန်ချန်နဲ့ရောဘတ်ဘတ်စတိုဖြစ်ပါတယ်။ ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြပါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနေကြပါစေခင်ဗျာ
This program has